Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ23ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။မွတ်စလင်အများစု6နိုင်ငံကပြည်သူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုဟန်တားဖို့နောက်ထပ်ဖက်ဒရယ်တရားရုံးတစ်ခုကဆုံးဖြတ်လိုက်တဲ့အပေါ်မှာသမ္မတထရမ့်ကလည်းပြန်လည်တိုက်ခိုက်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားမှာတော့ဖမ်းဆီးခံထားတဲ့ဒီအမေရိကန်ကောလိပ်ကျောင်းသားတဦးဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရှေ့တောင်ပိုင်းမှာမြေပြိုမှုကြောင့်လူ40ကျော်သေဆုံးပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်သင်ကြည့်တိုင်းနဲ့အတူပြပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဆွေးနွေးပါလီမန်အတွင်းပြောကြားတဲ့မိန့်ခွန်းနဲ့ပတ်သက်လို့
We feel confident that with our people firmly behind us in their desire for a truly democratic system where the military will be a professional and respected
institution တနပ်ပတ်သက်လို့တည်င်းတွေအပြီးမှာပြေဆုံးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံရဲ့ငင်းငင်းလုပ်ငန်းစဉ်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုအခန်းကဏ္ဍတခါကချင်းစစ်ပွဲနှစ်ပတ်လည်ဆူတောင်ပွဲဥဆောင်သူတွေရဲ့တရားရုံးမှုနောက်ဆုံးအခြေအနေတွေနဲ့စင်ကာပူရောက်မြန်မာအလို့သမားတွေရင်ဆိုင်နေရတဲ့ပြဿနာအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်ခင်ပြူထွေးနဲ့မတ်သိငီထိုက်တို့ပြောပြပေးပါမယ်ရှင်
ကျန်းမာရေးတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့မွတ်စလင်နိုင်ငံ6နိုင်ငံကပြည်သူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတရဲ့အမိန့်ကိုဟန်တားတဲ့ဒီဖက်ဒရယ်ယူကန်တရားရုံးတစ်ခုရဲ့နောက်ဆုံးချုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုလိုက်ပါတယ်။တိုင်းပြည်အတွက်အန္တရာယ်ရှိနေတဲ့အခုလိုအချိန်မျိုးမှာခီးသွွာလာခွင့်ကန့်သတ်တဲ့သမ္မတရဲ့အမိန့်ကိုဒီအမတ်ကိုယူကန်တရားရုံးကနေဟန်တားခဲ့တယ်လို့ပဲအခုထပ်ပြီးတော့ဟန်တားအောင်မယ်ဆိုတာကိုလည်းသူမျှော်လင့်ထားပြီးသားပါလို့ဆိုပြီးသမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီကနေ့ရေးသားပါတယ်။ပြီးခဲ့တဲ့မတ်လ၂ရက်နေတုန်းကသမ္မတထရမ့်ချမှတ်ခဲ့တဲ့ခီးသွွာလာမှုယာယီကန့်သတ်မိတ်ဟာသမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်လှုပ်ဆောင်တာဖြစ်တယ်လို့ဆိုပြီးတော့ဒါကိုစိုက်ငံ့ထားဖို့ San Francisco မြို့ကအမှတ်9အယူခံတရားရုံးကနေတနင်္လာနေ့မှာတခဲနဲ့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီ San Francisco တရားရုံးရဲ့ဆုံးဖြတ်ချက်ဟာ Iran, Sudan, Somalia, Yemen, Syria နဲ့ Libya နိုင်ငံတွေကပြည်သူတွေအမေရိကန်ပြည်ထောင်စုတွေကိုခီးသွွာလာခွင့်ကန့်သတ်တဲ့သမ္မတရဲ့အမိန့်ကိုနောက်တစ်ကြိမ်စိုက်ငံ့လိုက်တာဖြစ်ပါတယ်။ဒီအရင်အစောပိုင်းတုန်းကလည်းဒီသမ္မတရဲ့အမိန့်ကိုမေလန်းပြည်နယ်တရားသူကြီးကစိုင်းငံထားဖို့ဆုံးဖြတ်တဲ့အပေါ်မှာဗာဂျီးနီးယားပြည်နယ်အခြေစိုက်အမှတ်လေးယူကန်တရားရုံးကလည်းဒီစိုင်းငံမှုအတည်ဖြစ်တဲ့အကြောင်းကိုမေလ25ရက်နေ့တုန်းကဆုံးဖြတ်ထားတာဖြစ်ပါရဲ့ရှင်
။အမေရိကန်ရှေ့နေချုပ် Jeff Sessions ဒီကနေ့အင်ကာနေမှာလွှတ်တော်ရှေ့မောက်ထွက်ဆိုဖို့ရှိပါတယ်။အထက်လွှတ်တော်ကော်မတီရှေ့မောက်မှာတော့ရှေ့နေချုပ်အနေနဲ့ရုရှားတန်အမတ်နဲ့အဆက်အသွယ်နောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲကိုယာရုကထုတ်တဲ့ကိစ္စမှာပါဝင်ပတ်သက်မှုတို့နဲ့ကိုမေးမြန်းခံရမယ့်အနေအထားရှိပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကျန်းမာဖွဲ့ကတော့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်မွေခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲမတိုင်ခင်လပိုင်းအလိုမှာရုရှားတန်မှတ်ဆာဂေး-ဂီလီယန်နဲ့နှစ်ကြိမ်စကားပြောဆိုခဲ့တာကိုဝန်ခံခဲ့ပြီးတဲ့နောက်မှာတော့ FBI ရဲ့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဝင်မပါတော့ဘူးလို့ရှင်းနေချုပ် sessions ကပြီးခဲ့တဲ့မတ်လမှာပြောဆိုခဲ့တာပါ။ရွေးကောက်ပွဲစည်းရုံးရေးကာလအတွင်းရုရှားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့ပြီးခဲ့တဲ့ဇန်နဝါရီလရှင်းနေချုပ်အဖြစ်အတည်ပြုကြားနာပွဲမှာ Jeff Sessions ကပြောဆိုခဲ့တာပါ။Mr. Session ရဲ့ဆွေးနွေးပြောဆိုမှုတွေကထက်လွတ်တော်အမှတ်တရအနေနဲ့ဆောင်ရွက်ချက်သားဖြစ်တယ်လို့တရားရေးဌာနကပြောခဲ့ပါတယ်။ထုတ်ပယ်ခဲ့တဲ့ FBI ညွှန်ကြားမှုဟောင်း James Comey ကိုအထက်လွတ်တော်ထောက်လှမ်းရေးကော်မတီမှကြားနာမှုအပြီးသတင်းတပတ်နီးပါးကာလအတွင်းမှာရှင်းနေချုပ် Session ကိုကြားနာစစ်ဆေးတာလည်းဖြစ်ပါလိမ့်ရှင်။
ရုရှားနိုင်ငံပေါ်တန်ခက်ပိတ်ဆို့မှုတွေတွန်းပြချမှတ်မဲ့ဥပဒေတရက်ကိုအမေရိကန်ထက်လွတ်တော်အမတ်ချူကတနင်္လာနေ့ကသဘောတူလိုက်ကြပါတယ်။ဒီဥပဒေထဲမှာတော့လက်ရှိချမှတ်ထားတဲ့တန်ခက်အရေးယူမှုတွေကိုသမ္မတအင်ပီရိုကစိုင်းငံ့ဓမ္မမုတ်ရုပ်သိမ်းတာလုပ်ခဲ့မယ်ဆိုရင်ကွန်ဂရက်စ်လွှတ်တော်ကဒါကိုပြန်လည်သုံးသပ်ခွင့်နဲ့ထည့်သွင်းထားပါတယ်။ပါတီနည်းစလုံးကပုံကိုယ်တွေပါဝင်တဲ့ဒီသဘောတူညီချက်ဟာအီရန်ပေါ်တန်ခက်ပိတ်ဆို့မှုတွေချမှတ်ဖို့စဉ်းစားနေတဲ့အထက်လွှတ်တော်မှဥပဒေပြင်ဆင်ချက်တရက်အဖြစ်နဲ့မူကြမ်းထွက်လာခဲ့တာပါ။ဒီမူကြမ်းကိုအချက်လွတ်တော်တရက်လုံးကအခိုင်အမာထောက်ခံအတည်ပြုလိုက်မယ်လို့မျှော်လင့်ရပြီးတော့အဲ့နောက်အလွတ်တော်ကပါအတည်ပြုမယ်ဆိုရင်တော့ဒီသမ္မတဒေါ်နယ်ထရမ့်ကနောက်ဆုံးလက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပါတယ်။အခုပြင်ဆင်ချက်ထဲမှာတော့ရုရှားဆွေရကခရိုင်းမီးယားနဲ့ယူကရိန်းရဲ့နယ်မြေအချုပ်အခြာပိုင်ဆိုင်မှုကိုချိုးဖောက်တာ မင်းပြောင်တိုက်ဆိုင်ဘာတိုက်ခိုက်နေတာအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တာတွေအပြင်ဆီးရီးယားရင်းမှာဆက်လက်ရန်လုံနေတဲ့လုပ်ရက်တွေကြောင့်ရုရှားဘော်ကိုတန်ခတ်ပိတ်ဆို့မှုတွေတွန့်မြင့်ချမှတ်ဖို့ပါဝင်တဲ့အကြောင်းအထက်လွှတ်တော်ဘန်နဲ့ငွေကြေးဆိုင်ရာကော်မတီက Republican နဲ့ Democratic ခေါင်းဆောင်တွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
ဗီတင်ထွေထွေရွေးကောက်ပွဲမှာအနာရကွန်ဆာဗေးတစ်ပါတီကလွှတ်တော်မှာအများစုအနေထားဆုံးရှုံးခဲ့ပြီးတဲ့နောက် EU ထဲကနှုတ်ထွက်ဖို့ Brexit ဆွေးနွေးမှုတွေကြာရင် EU နဲ့ဆက်ပြီးနီးကပ်တဲ့ဆက်ဆံရေးထားနိုင်အောင်ဆွေးနွေးညှိနှိုင်းဖို့ဗီတင်ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်။ဗီတင်အတွက်အကြီးဆုံးကုန်သွယ်ပဲဖြစ်တဲ့ EU ရဲ့ဈေးကွက်ကိုအခုလက်ရှိရရှိထားတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေအတိုင်းဆက်ပြီးရရှိဖို့အရေးကြီးတယ်လို့စီးပွားရေးလုပ်ငန်းရှင်တွေအတွက်စည်းရုံးဆောင်ရွက်ပေးနေတဲ့ Institute of Director က Stephen Martin ကပြောပါတယ်။ပြီးခဲ့တဲ့ကြာသပတင်းနေ့ရွေးကောက်ပွဲမှာဘဲပါတီကမှလွတ်တော်မှအမတ်နေရာအများစုအနိုင်မရခဲ့သလိုကွန်ဆာဗေးတစ်ပါတီကလည်းညွန့်ပေါင်းအစိုးရဖွဲ့ဖို့ကြိုးစားနေရတဲ့အခြေအနေကြောင့်ဗီတိန်စီးပွားရေးနှိမ့်ွက်မဲ့အလားအလာတွေပြသနေပါတယ်။နိုင်ငံရေးမရေရာမှုနဲ့ Brexit အခြေအနေကြောင့်လုပ်ငန်းတွေအပေါ်ယုံကြည်မှုကျဆင်းနေတာဖြစ်တယ်လို့ကုမ္ပဏီအကြီးအကဲတွေကစစ်တမ်းတစ်ခုထဲမှာပြောပါတယ်။ဝန်ကြီးချုပ် Theresa May ကတော့ရွေးကောက်ပွဲရလဒ်အတွက်သူ့ပါတီဝင်အမတ်တွေကိုတောင်းပန်ခဲ့ပြီးဒီပြဿနာဖြစ်အောင်သူလုပ်ခဲ့တာမို့သူပြဿနာကိုရှင်းမှမယ်လို့ပြောဆိုထားပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဖြူအမေရိကန်တိုင်းကနေအင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့တင်ပြပေးသွားပါမယ်။မြောက်ကိုရီးယားနိုင်ငံမှာ2016ခုနှစ်ကဝါရဖြန်ပိုစတာတစ်ခုကိုခိုးယူဖို့ကြိုးစားမှုနဲ့ထောင်နဲ့15နှစ်ချခံထားရတဲ့အမေရိကန်ကောလိပ်ကျောင်းသားတယောက်ကိုမြောက်ကိုရီးယားဆိုရကပြန်လွတ်ပေးလိုက်ပြီလို့အမေရိကန်နိုင်ငံသားရုံးကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ O21BR ကိုထောင်ကနေပြန်လွတ်ပေးလိုက်ပြီးဖြစ်ပြီးတော့သူဟာအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီလို့ဝန်ကြီး Tillerson ကကြေညာချက်မှာဖော်ပြထားပါတယ်။ဒီအမေရိကန်နာမည်ကြီးဘတ်စကတ်ဘောအကစားသမားဒိန်းနစ်ရော့ဒ်မန်မြောက်ကိုရီးယားနိုင်ငံကိုအင်္ဂါနေ့ကတွားရောက်ခဲ့ပြီးတဲ့နောက်အခုလိုဝမ်ဘီယာပြန်လွတ်လာတဲ့ကြေညာချက်လဲထွက်လာတာပါသူရဲ့ခီးစဉ်အတွင်းမှာအမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေအကြားဆက်ဆံရေးလမ်းပွင့်သွားစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရော့ဒ်မန်ကပြောဆိုထားပါတယ်ရော့ဒ်မန်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ခင်မင်ရင်းနှီးသူဖြစ်ပြီးတော့2013ခုနှစ်ကတချိန်မြောက်ကိုရီးယားကိုတွားရောက်ခဲ့ပူပါတယ်။အဲဒီတုန်းကတော့အမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းရဲ့အကျော်မော်ဟောင်းတွေပါဝင်တဲ့ဘတ်စကတ်ဘောအသင်းတစ်သင်းနဲ့အတူတွားခဲ့တာပါ။အဲဒီမှာကင်ဂျွန်အွန်းရဲ့မွေးနေ့ဆုတောင်းတခြင်းလဲတည်ဆူခဲ့ပူပါတယ်။ကင်ဟာဘတ်စကတ်ဘောဝါသနာအိုးတယောက်ဖြစ်တယ်လို့သိရပြီးတော့အထူးသဖြင့်တော့ဒီ1990လွန်ကာလကရော့ဒ်မန်ကစားခဲ့တဲ့ Chicago Bulls အသင်းကတော့သူ့ရဲ့အကြိုက်ဆုံးအသင်းတစ်ခုဖြစ်ပါတယ်ရှင်
။ဘိုးအမေရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ပနားမနိုင်ငံအနေနဲ့ထိုင်ဝမ်နဲ့တန်တမန်ဆက်ဆံရေးထားရှိနေရာကနေရပ်ဆိုင်ပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးပြောင်းလဲတည်ဆောက်သွားမယ့်အကြောင်းပနားမသမ္မတယွန်းကာလော့စ်ဘာရီလာကတနင်္လာနေ့နောက်ပိုင်းကကြေညာလိုက်ပါတယ်။ဒါဟာကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုအထူးကြံဖြစ်အောင်လှုံ့ဆော်နေတဲ့တရုတ်အစိုးရအတွက်ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့အကြောင်းလေ့လာသုံးသပ်သူတွေကပြောဆိုပါတယ်။တနင်္လာနေ့ကရုပ်မြင်သံကြားမင်းကွန်းမှာသမ္မတကမဟာဗျူဟာအရရေးပါတဲ့တရုတ်အစိုးရနဲ့စီးပွားရေးဆက်ဆံမှုတွေတိုးမြင့်တိဆောက်သွားမယ့်အကြောင်းနဲ့အဓိကကုံတော်ရေးလမ်းကြောင်းဖြစ်တဲ့ပနားမတူးမြောင်းကိုအသုံးပြုတဲ့နိုင်ငံတွေထဲမှာဒုတိယအရေးပါဆုံးဖြစ်တဲ့တရုတ်နိုင်ငံနဲ့တန်တမာဆက်ဆံရေးအပြည့်အဝတိဆောက်သွားမယ့်အကြောင်းပြောဆိုသွားပါတယ်။ဒါဟာပနားမနိုင်ငံအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်တယ်ဆိုတာသူယုံကြည်ကြောင်းလည်းသမ္မတကပြောပါတယ်။ပနားမအစိုးရကထိုင်ဝမ်နဲ့ဆက်ဆံရေးရုပ်တရက်ဖြတ်တောက်လိုက်တာဟာတရုတ်ကိုအာခံနေတဲ့ထိုင်ဝမ်အစိုးရအတွက်အကျက်အတည်းဖြစ်စေပါတယ်။
Ivanka Trump တစိမ့်ရှူးဖနက်တွေထုတ်လုပ်တဲ့စက်ရုံတစ်ခုကိုစုံစမ်းစစ်ဆေးဖို့ကြိုးစားခဲ့တဲ့အလုသမားခွင့်ရေးလှုပ်ရှားသူ၃ဦးကိုတရုတ်နိုင်ငံမှာဖမ်းဆီးလိုက်တဲ့ဖြစ်ရပ်ဟာဒီတရုတ်နိုင်ငံအတွင်းအလုသမားတွေဖိနှိပ်ခံရတဲ့အခြေအနေနဲ့အာဏာပိုင်တွေရဲ့လှစ်လူရှိမှုတွေကိုမိမောက်ထုတ်ပြလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးလည်းဖြစ်နောက်သူ့ရဲ့လက်ထောက်လည်းဖြစ်တဲ့ Ivanka Trump ကသာအခုဖြစ်ရပ်ကိုထုတ်ဖော်ပြောဆိုလာမယ်ဆိုရင်အခြေအနေပြောင်းလဲသွားနိုင်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါပေမဲ့ Ivanka Trump အမတ်တစိုက်ကုမ္ပဏီကတော့ဖမ်းဆီးခံထားရတဲ့အလုသမားရေးလှုပ်ရှားသူတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့ဒီတစိမ့်နဲ့ဖက်နက်တွေကိုအဲ့ဒီဆက်ယုံမှာထုတ်ခဲ့တယ်ဆိုတာကိုတော့အတိအပြုပြောဆိုထားပြီးအဲ့ဒီဖက်နက်တွေကိုပြီးခဲ့တဲ့မတ်လတုန်းကနောက်ဆုံးမှယူခဲ့တာလို့လည်းပြောပါရယ်။ လူ့သမားခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူ့သမားရေးလှုပ်ရှားသူတွေနဲ့စုံစမ်းစစ်ဆေးသူတွေကိုလွတ်လွတ်လပ်လပ်စုံစမ်းဖော်ထုတ်ခွင့်ပြုဖို့တက်ကြွလှုပ်ရှားသူတွေကတရုတ်ဆိုရကိုတိုက်တွန်းနေတာပါ။ဒါပေမဲ့အခုထိတော့တရုတ်ဆိုရကဒီတက်ကြွလှုပ်ရှားသူတွေကိုပြန်လွှတ်ပေးဖို့လည်းညှင်းဆန်နေဆဲဖြစ်ပြီးတော့ဒီလူတွေဟာတရားမဝင်စောင့်ကြည့်တဲ့ကိရိယာတွေကိုတုံပြီးကုမ္ပဏီရဲ့လုပ်ငန်းတွေကုန်ပစ္စည်းထုတ်လုပ်မှုတွေကိုထိခိုက်အောင်နှောက်ယှက်ပြုနေသူတွေဖြစ်တယ်လို့ဆွဆွဲပြောဆိုထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမိုးကြီးပြီးမြေပြိုရာကြောင့်အနည်းဆုံး43ဦးသေဆုံးခဲ့ရပါတယ်။နိုင်ငံအရှိတောင်ပိုင်းကကုန်းမြင့်ဒေသတွေမှာရှာဖွေကယ်ဆယ်ရေးဆက်လက်လှုပ်ဆောင်နေတာနဲ့အတူသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့အင်ကာနေမှာသတိပေးထားပါတယ်။မနစ်တနင်္လာနေ့ကစပြီးမိုးရွာခဲ့ပြီးတဲ့နောက်မှာမြေပြိုပြီးအိမ်တွေဖုံးလွှမ်းကုန်တာဖြစ်ပါတယ်။အိန္ဒိယနဲ့နယ်စပ်မှာရှိတဲ့ရန်ဂါမာတီဒေသမှာအဆိုးအဝါဆုံးခံစားရပါတယ်။ဘင်္ဂလားဒေ့ရှ်အရှိတောင်ပိုင်းဒေသမှာပြီးခဲ့တဲ့လကလည်းဆိုင်ကလုန်းမုန်တိုင်းတန်းကြောင့်လူ9ဦးသေဆုံးပြီးအိမ်ပေါင်းတောင်းနဲ့ချီပျက်စီးခဲ့ရပါတယ်ရှင်
။ကညာနိုင်ငံမြို့တော်နိုင်ရိုဘီမှာလူနေခွနှစ်ထက်အဆောက်အုံတစ်ခုပြိုကျသွားတာမှာတော့လူများပြပြဆုံးနေပါတယ်။ဒီနေ့လာနေညမှာအဲ့ဒါလိုပြိုကျမသွားခင်မှာပဲအဆောက်အုံထဲမှာအကွဲချောင်းတွေပေါ်လာတဲ့အတွက်လူတွေကိုဘေးလူရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နိုင်ရိုဘီမြို့မှာလူပေါင်း၄သန်းလောက်နေထိုင်နေတာဖြစ်ပြီးတော့အများစုကဒီဝင်ငွေနည်းတဲ့ရက်ကွက်တွေဒါမှမဟုတ်ဆင်းရဲသားရက်ကွက်တွေမှာနေထိုင်နေကြတဲ့သူတွေဖြစ်ပါတယ်။နိုင်ရိုဘီမြို့မှာဒီအိမ်ချမ်းမြေလိုအပ်ချက်တွေမြင့်မားနေတယ်လို့စောက်လုံရေးလုပ်ငန်းရှင်တွေဟာလည်းတခြားတရံမှာစီမင်းစည်းကမ်းတွေကိုလိုက်နာလေးမရှိပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုမှခင်ဖြူထွေးနဲ့မှတ်သိရင်ထိုက်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လင်းပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဆွီဒင်ပါလီမန်တွင်ပြောကြားတဲ့မိန့်ခွန်းနဲ့အရင်စပါမယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဆွီဒင်လွှတ်တော်မှာငြင်းငြင်းရေးရိုဟင်ဂျာရေးနဲ့မြန်မာနိုင်ငံရေးပေါ်တမတော်ရဲ့လွမ်းမိုးမှုတို့နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။တမတော်ကိုအရက်ပဲအုပ်ချုပ်မှုအောက်မှာထားရှိနိုင်ရေးအနည်းနဲ့အမြန်ဖြစ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလဲဒေါက်အောင်ဆန်းစုကြည်ကပြောဆိုပါတယ်။မြန်မာဒီမိုကရေစီရဲ့ကြိုးပမ်းရုန်းကန်မှုတွေအဆုံးမသတ်သေးဘူးလို့လဲဒေါက်အောင်ဆန်းစုကြည်ကစူရင်လွှတ်တော်မှာမှတ်ချက်ပေးပြောဆိုသွားပါတယ်။အပြည့်အစုံကိုတော့မတ်တင်ကြီးထိုက်စူးစီးတင်ပြပေးပါမယ်ရှင်
။ For decades you have been a symbol.For struggle for democracy and freedom.
ဒေါက်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံအတွက်ရောနိုင်ငံတကာအတွက်ပါဒီမိုကရေစီကြိုးစားရုန်းကန်ရမှုရဲ့မီးရှို့တစ်စောင်ဖြစ်ခဲ့ပါတယ်လို့ဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဗန်အာလင်းကဆွီဒင်လွှတ်တော်အမတ်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ်ဆွီဒင်လွှတ်တော်မင်ကွန်းမှာတော့ဒေါက်အောင်ဆန်းစုကြည်ကမြန်မာငြိမ်းချမ်းရေးဆောင်ရွက်ချက်နဲ့ဘလောက်ခရီးပေါက်နေပြီလဲဆိုတာကိုအဓိကထားပြောဆိုပြီးနိုင်ငံတကာရဲ့မြန်မာအပေါ်စိတ်ဝင်စားမှုအရှိဆုံးကိစ္စဖြစ်တဲ့ရခိုင်ပြည်နယ်တွင်ပဋိပက္ခခြေနေဒီမိုကရေစီစနစ်ကိုအပြည့်အဝအမခံမထတဲ့အခြေခံဥပဒေကိစ္စအမျိုးသားပြန်လည်တည်မြဲရေးမှာစစ်တပ်နဲ့ပြည်လဲရေးကိုပါထည့်သွင်းပြောဆိုသွားပါတယ်မြန်မာနိုင်ငံရေးမှာတပ်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးလွှတ်တော်တွင်မေးမြန်းမှုကိုတော့ဒေါက်အောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ်
We feel confident that with our people firmly behind us
တမရိုဟာနိုင်ငံရေးကင်းရှင်းပြီးလေးစားဖို့ကောင်းတဲ့အဖွဲ့အစည်းကြီးတရက်အနေနဲ့အရက်ဖက်အာဏာပိုင်တွေရဲ့လက်အောက်မှာထားရှိနိုင်မဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်တရက်ပေါ်ပေါက်လာရေးမှာပြည်သူလူထုကကျမတို့ရဲ့နောက်မှာအခိုင်အမာရပ်တည်ပေးနေတယ်ဆိုတာကိုယုံကြည်ပါတယ်အနည်းနဲ့အမြန်ကျမတို့ဖော်ဆောင်နိုင်လိမ့်မယ်လို့လည်းယုံကြည်ထားပါတယ်အမြန်ဖြစ်လာရင်တော့ပိုကောင်းတာပေါ့လေ
လွှတ်တော်တွေမှာတမရော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်တဲ့တာဝန်ထမ်းဆောင်နေတဲ့တမရော်သားတွေ25ရာခိုင်နှုန်းပါဝင်နေတာဟာဒီမိုကရေစီစနစ်ရဲ့လုံနီးလုံဟာမဟုတ်ဘူးဒါကိုပြင်ဆင်လို့တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်ဒါပေမဲ့စစ်ဆက်ဆွေးနွေးညှိနှိုင်းမှုနဲ့ပြည်လည်အောင်ဆောင်ရွက်လို့တယ်လို့အခုလိုပြောဆိုပါတယ
် We must have members of the legislature who represent the people who have been elected by the people and who can be considered official representatives of the people
ပြည်သူလူထုကိုကိုစားပြုတဲ့သူတွေသာလွှတ်တော်မှာကိုစားပြုတက်ရောက်အောင်မှာဖြစ်ပါတယ်။ပြည်သူလူထုကိုတရားဝင်ကိုစားပြုသူတွေလို့တရားဝင်သတ်မှတ်ခံထားရတဲ့ပြည်သူလူထုကရွေးကောက်တင်မြှောက်သူတွေပဲဖြစ်ရမှာပါ။ဒါပေမဲ့ဒီလိုပြည်ပြင်ပြောင်းလဲနိုင်ဖို့စစ်ဆက်ဆွေးနွေးရင်းနဲ့ပဲဆောင်ရွက်ရမယ်လေ။နောက်ဆုံးရည်မှန်းချက်ပန်းနိုင်ကိုရောက်ရှိဖို့ဆွေးနွေးညှိနှိုင်းမှုနဲ့တစ်စင်းချင်းသွားရမှာပါ။ဘာကြောင့်လဲဆိုတော့ကျမတို့လူမှုအဖွဲ့အစည်းရဲ့တည်ငြိမ်ရေးကိုထိပါတာမခံချင်းလို့ပဲဖြစ်ပါတယ်။ကျမတို့နိုင်ငံမှာတည်ငြိမ်ရေးကတိတ်ပြီးအရေးကြီးပါတယ်။ငြိမ်းချမ်းရေးအတွက်ရောတည်ငြိမ်ရေးအတွက်ပါကျမတို့မှာစိန်ခေါ်ချက်တွေအများကြီးရှိနေပါတယ်
။တပ်မတော်နဲ့ပြန်လည်တင့်မြတ်ရေးဆောင်ရွက်ချက်တွေအပေါ်မကြိုက်သူတွေရှိသလိုမလုံတင်ဘူးလို့ပြောသူတွေလည်းရှိပေမဲ့တပ်မတော်နဲ့ပြန်လည်တင့်မြတ်ရေးကအနာဂတ်မြန်မာနိုင်ငံတိုးတက်ဖို့အတွက်လိုအပ်ချက်ဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုပါတယ်။ ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာခီးစင်တွေမှာမလွဲမသွေရင်ဆိုင်ရတဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးလဲဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဘန်အာလင်းကမေးမြန်းခဲ့တာမှာတော့ဒေါ်ဆန်းစုကြည်ကအခုလိုတုံ့ပြန်ခဲ့ပါတယ်
We have to make our people in the Rakhine secure, both the Muslims and the Rakhines. Making one community secure is not enough.
ရခိုင်ပြည်နယ်တွေကရခိုင်လူမှုအတိုင်းဝိုင်းရောမွတ်စလင်လူမှုအတိုင်းဝိုင်းရောလုံခြုံမှုရှိအောင်လုပ်ရပါမယ်။လူမှုအတိုင်းဝိုင်းတစ်ခုတည်းကိုကွက်ပြီးတော့လုံခြုံအောင်လုပ်ပေးရုံနဲ့တော့မလုံလောက်ပါဘူး။အတိုင်းဝိုင်းနှစ်ခုစလုံးလုံခြုံမှုရှိအောင်လုပ်ရမှာပါ။ဒါကအစိုးရရဲ့တာဝန်လည်းဖြစ်ပါတယ်။ပြည်ပအနေနဲ့ကတော့ဘက်တစ်ဖက်ထဲကိုရက်တည်ပြီးတစ်ဖက်ထဲကိုပဲထောက်ခံပံ့ပိုးတာမျိုးလုပ်နိုင်ပြီမယ်။ကျမတို့အနေနဲ့မလုပ်နိုင်ပါဘူး။လူမှုအတိုင်းဝိုင်းနှစ်ခုစလုံးကိုအလေးထားရမှာဖြစ်ပါတယ်။
ဒါ့အပြင်ကုလတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအလုံးကိုလက်တင်ခံတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆွီဒင်လွှတ်တော်မှာပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်ကအစိုးရအဖြစ်စတင်တာဝန်ယူခဲ့ပြီးနောက်ပိုင်းဒီဇိုင်းမှတ်မှတ်ဆောင်ရွက်လာတဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းတိုးတက်မှုတွေရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောပေမဲ့အချင်းယူလှုပ်ဆောင်ရမှာဖြစ်တယ်လို့ပြောပါတယ်
။ The peace process in which we are engaged is extremely complex and challenging.
ကျမတို့စည်းစံညှိနှိုင်းနေရတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတိတ်ကိုရှုပ်ထွေးနေနေပြီးအခက်အခဲတွေလည်းအများကြီးရှိနေပါတယ်။နှစ်ဦးနှစ်ဖက်ယုံကြည်မှုနဲ့လေးစားမှုကိုတည်ဆောက်နိုင်ဖို့မဖြစ်မနေလုပ်ဖို့လိုအပ်နေပါတယ်
။အစိုးရအဖြစ်တာဝန်ယူခဲ့ပြီးတနစ်တာကာလအတွင်းမှာတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍမှာတိုးတက်မှုရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့မြန်မာပြည်သူတွေရဲ့82ရာခိုင်နှုန်းကကျေးလက်တွေမှာနေထိုင်ကြတာကြောင့်စိုက်ပျိုးရေးကဏ္ဍတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့စီရင်လွှတ်တော်မှပြောဆိုသွားပါတယ်။ဆွေဒင်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆွေဒင်ဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တနင်္လာနေ့မှာတွေ့ဆုံခဲ့သလိုဆွေဒင်ရောက်မြန်မာနယ်ပွားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
။မန္တလေးထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့ညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလှုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတို့ရဲ့ပါဝင်မှုအခင်းကဏ္ဍပေါ်အမြင်သဘောထားကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာသူတို့ပါဝင်ဆောင်ရွက်နိုင်ရေးအကန့်အသတ်တွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါရယ်။အားလုံးပါဝင်နိုင်ရေးမှာအကန့်အသတ်ထားရှိတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်ကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာပြည်သူတွေရဲ့သဘောထားနဲ့ကိုက်ညီရလားဆိုတာမေးခွန်းထုတ်စရာရှိတယ်လို့လည်းဆိုပါရယ်။ဒါနဲ့ပတ်သက်လို့ VOA သတင်းတောက်မမေခစုံစမ်းမြင်းမြန်သတင်းပေးပို့ထားပါရယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကဆွီဒင်နိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာငြိမ်းချမ်းရေးဖြစ်စဉ်အတွင်ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့တိုက်တွန်းခဲ့ပေမဲ့လက်တွေ့မှာတော့ပြည်သူတွေပါဝင်ဖို့အစိုးရဘက်ကလမ်းဖွင့်ပေးထားတာမရှိဘူးလို့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်။ဒီအတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာယုံကြည်မှုအားနည်းလာတယ်လို့27ရာစုပင်လုံငြိမ်းချမ်းရေးညီလာခံတွေကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလွတ်လပ်တော်ရှေ့နေများအသင်းကတရားလွတ်တော်ရှေ့နေဦးသိန်းတန်းဦးကပြောဆိုလိုက်ပါတယ
်ဒီငြိမ်းချမ်းရေးဖြစ်စဉ်မှာလုပ်နေတဲ့ပုံပန်းတရံရတော့ဒေါက်ဆန်းစီစကားနဲ့တခြားစီဖြစ်နေတယ်လူလူကြီးတရားလုံးမပြောနဲ့ CSO တွေတောင်မှပါဝင်ဖို့အတွက်စင်မပြေတဲ့မလွယ်တဲ့အနေအထားပဲဗျဒီအမျိုးသားချင်းဆွေးနွေးပွဲတွေကိုကြေကြေလည်လည်လုပ်ရမှာအခုက3ခုလောက်ပဲနော်ဟိုဒီနမူနာနေပြီးတော့နဲ့ကျန်တဲ့အခုတော့နဲ့ဘယင်နဲ့တပတ်ထုတ်တဲ့နေရာတော့လုတ်ပြသွားတယ်ကျန်တဲ့နေရာတွေအများကြီးကျန်ခဲ့တာပေါ့ဗျာကျန်ခဲ့တော့ညီလာခံမှာလူလူရဲ့သဘောထားတွေပါတယ်လို့ပြောဖို့တော့ခက်သွားတာပေါ့
အစိုးရဘက်ကပြည်သူတွေပါဝင်လာနိုင်မှုအခွင့်အရေးပေးမှုအားနည်းနေတယ်လို့ပါဝင်လာနိုင်ဖို့အတွက်လည်းပြည်သူတွေကိုအသိပညာပေးမှုဘိုင်းမှာလည်းအားနည်းနေတယ်လို့သူကထောက်ပြသွားပါတယ
်ဘာသာရခေတ်တို့ယဉ်ဥသိစေကဝါဒချက်နဲ့အနေအထားမျိုးလောက်ပဲသူလုပ်နိုင်တာပဲနော်ပြည်သူတွေတရားလုံးကြည့်တဲ့ပြည်မှာမပြောနဲ့အဲ့တော့ပြည်သူတွေတဲမှာရှေ့ရောက်နေတဲ့ကျွန်တော်တို့ရပ်ခွက်ဖွဲ့စည်းကို Civil Society Organization တွေကဤလာကမှာပါဝင်စွန့်လို့မရဘူးကိုယ်စလဲမရဘူးကြာ
ငြိမ်းချမ်းရေးဖြစ်စဉ်မှာပြည်သူတွေအနေနဲ့ထဲထဲဝင်ဝင်ပါဝင်လာနိုင်မယ်ဆိုရင်ဒီထက်ပိုပြီးခရီးရောက်နိုင်တယ်လို့ထောက်ပြလာသူကတော့တကောင်း Institute ကကိုရဲမျိုးဟိမ့်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်လာနိုင်တဲ့အခန်းကဏ္ဍနဲ့ပတ်သက်လို့သူကခုလိုပြောပြသွားတာပါ
ဒီရှိနေတဲ့ political elite တွေကနိုင်ငံရေးကောင်းဆောင်တွေကဘလောက်ချီအယုံထားပြီးတော့ဒါတွေကိုဘလောက်ဟိုယူလဲပြီးတော့လက်ရှိရှိနေတဲ့အခြေအနေတွေကိုလည်းလူစုကိုဘလောက်ထိသိချာရှင်းပြလဲဆိုတဲ့ပုံမှာမူတည်ပြီးတော့အဲ့ဒီပါဝင်မှုကအချိုးရှိမရှိတော့ကျွန်တော်တို့အတိုင်းသာနိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ပါဝင်ခွင့်ရတော့ခုနပြောတဲ့သုံးမှုရှိတယ်သက်ဆိုင်ရာတိုင်းရင်းသားကောင်းဆောင်တွေနိုင်ငံရေးကောင်းဆောင်တွေအတစ်ဆင့်ပါဝင်တဲ့နည်းပြီးတော့ civil society တွေလူသားစင်နိုင်ဒီလိုရပါဝင်တဲ့နောက်ဆုံးကတော့ mass mobilization နည်းပေါ့ဒါပေမဲ့အခုလက်ရှိအခြေအနေမှာတော့အဲ့ဒီနည်းလမ်းသုံးခုလုံးက ျွန်တော်တို့ဟိုအကန့်အသတ်တွေအချက်သေးလေးတွေတချို့ရှိနေလို့ကျွန်တော်မြင်ပါတယ်ဗ
ျလက်တလုံးမြမငင်းငင်းရေးခီးစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ငင်းငင်းရေးဖြစ်စဉ်ဟာမလွယ်ကူကြောင်းဖွင့်ဟပြောဆိုထားပါတယ်တကယ်လက်တွေ့မှာလဲလက်ရှိအပြစ်ရဲ့စာချုပ် NCA နဲ့သာငင်းငင်းရေးဆက်လက်လှုပ်ဆောင်လို့တဲ့အစိုးရနဲ့သူတို့အစိုးပြုထားတဲ့အပြစ်ရဲ့စာချုပ်နဲ့သာငင်းငင်းရေးဆက်လုပ်လို့တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ချားကငင်းငင်းရေးခီးစဉ်ဟာဆက်လက်လှုပ်ဆောင်ဖို့အခက်အခဲတွေရှိနေတယ်လို့ထောက်ပြမှုတွေရှိနေပါတယ်။ကချင်ငင်းငင်းရေးကွန်ရက်ကမမေစပယ်ဖြူကတော့ညီလာခံအတွင်းဆွေးနွေးကြတဲ့အပိုင်းတွေမှာစစ်ပွဲတွေမှာအဓိကမြေစာပင်ဖြစ်နေရတဲ့အမျိုးသမီးတွေရဲ့လုံခြုံရေးအခန်းကဏ္ဍအပိုင်းပေါ်အစိုးရဘက်ကထည့်သွင်းစဉ်းစားမှုအားနည်းနေတာတွေလည်းရှိတယ်လို့သူကထောက်ပြပြောဆိုသွားပါတယ်
။ကျမတို့ဆွေးနွေးခွင့်ရှိတယ်လို့သတ်မှတ်ထားတဲ့ဌာနတွေကလည်းဖြတ်ပေါ်လာတဲ့ဆွေးနွေးချက်တွေပေါ့ဘလို့အလေးထားစဉ်းစားပြီးမှလည်းပေါ့နော်ဘလို့မူဝါဒတွေအဖြစ်နဲ့ပြောင်းလဲမှလည်းဆိုတာတွေအားလုံးကလည်းတကယ်တော့ဝေဝေးဝါးဝါးပဲပြီးတော့ဟိုသတိပဋ္ဌာန်ဖြစ်သွားတဲ့ဒေတာမှာအမျိုးသမီးတွေရဲ့အထူးသဖြင့်လုံးလုံးကြီးအဲနေမိုင်းဆိုင်အားစော်ကားခံရတဲ့ကိစ္စတွေအဲ့ဒါတွေကိုကျမတို့လုံးလုံးကြီးအခန်းကဏ္ဍမှာထည့်သွင်းဆွေးနွေးတင့်ပေမဲ့ဒီနေ့ထိတော့လုံးလုံးကြီးအခန်းကဏ္ဍအမျိုးသမီးတွေနဲ့လုံးဝမသက်ဆိုင်ဘူးလို့လည်းအမျိုးသမီးတွေနဲ့ပတ်သက်တာတွေကိုထည့်သွင်းဆွေးနွေးမှုတွေလုံးဝမရှိအောင်ကြိုးရတယ
်ဝေဖန်မှုတွေကြေကြေလောင်လောင်ထွက်လာပေမဲ့အစိုးရဘက်ကတော့ငင်းငင်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်ဖို့လမ်းဖွင့်ပေးထားပြီးဘလို့ကန့်သတ်မှုတွေကိုမှထားရှိထားတာမရှိဘူးလို့ညင်းဆိုထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကချင်းစစ်ပွဲနှစ်ပတ်လည်ဆူတောင်ပွဲဦးဆောင်သူတွေရင်ဆိုင်နေရတဲ့တရားရည်မှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ကချင်းပြည်နယ်မြစ်ကြီးနားမြို့မှာကျင်းပတဲ့ကချင်းစစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်ဆူတောင်ပွဲဦးဆောင်ကျင်းပသူတွေကိုဆူတောင်ပွဲကျင်းပရမှာဥပဒေလှုပ်ထုံးလို့နည်းနဲ့မကိုက်ညီတဲ့အတွေ့ဒီကနေ့တရားရုံးကနေငွေ3000ကျစီတန်ရိုက်ခဲ့ပါတယ်ရဲတပ်ဖွဲ့ကတော့ဒဏ်ရိုက်အရေးယူတာရှိခဲ့ပေမဲ့အေးအေးချမ်းချမ်းနဲ့ပြီးဆုံးခဲ့ကြအောင်ပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ဒီလ9ရက်နေ့ကကြောက်တဲ့ကချင်းစစ်ပွဲ6နှစ်ပြည့်တဲ့နေ့မှာမြစ်ကြီးနားမြို့ကလူထုအဖွဲ့အစည်းတွေပြည်သူတွေနဲ့စစ်ဆောင်ဒုက္ခသည်တွေဟာစီတပူမနောကွဲမှာဆူတောင်းပွဲကျင်းပခဲ့တာဖြစ်ပါတယ်ဒီလိုဆူတောင်းပွဲကျင်းပရာမှာစစ်ဆောင်စခန်းကဒုက္ခသည်တွေလမ်းလျှောက်ချီတက်ပြီးအခမ်းအနားကိုတက်ရောက်ခဲ့တဲ့အပေါ်စီတန်းလဲလဲချင်းဆိုင်ရာဥပဒေနဲ့ညီဆိုးနယ်ဆိုပြီးတရားစွဲဆိုခဲ့ကြောင်းပွဲပြည်မြောက်ရေးကော်မတီအဖွဲ့ဝင်ကိုစောချက်ကပြောပါတယ်
ကျွန်တော်တို့ပြည်မြောက်ရေးအဖွဲ့တွေကိုကျွန်တော်၃ဦးပေါ့ကျွန်တော်ရယ်ပြီးတော့ဥက္ကဋ္ဌဦးခွန်ဆိုင်ရယ်ပြီးတော့သူရင်မဦးကောင်မောင်ကျွန်တော်၃ယောက်ကိုခေါ်ပြီးမှ၃မှ၁၉စီတန်းလေးလေးဥပဒေနဲ့ညီပါတယ်ဆိုမှကျွန်တော်တို့တရားစွဲခြင်းဖြစ်တယ်ဒီ IDPD စစ်ချောင်းခန်းကနေသူတို့လမ်းချောက်ခဲ့တယ်အဲ့တော့သူတို့ကစီတန်းလေးလေးဥပဒေနဲ့ညှိပါတယ်ဆိုမှကျွန်တော်တို့တရားစွဲခြင်းဖြစ်တယ
်အခမ်းအနားပြည်မြောက်ရေးကော်မတီဖွဲ့ဝင်တွေကိုတနင်္လာနေ့ညနေပိုင်းမှာစီတပူရက်ွက်အုပ်ချုပ်ရေးမှူးကအကြောင်းကြားခဲ့ပြီးဒီကနေ့မှတော့မြို့မရဲစခန်းကမြို့နယ်မှုကနေအမှုဖွင့်ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒီဆွဲဆိုချက်ကိုမြို့နယ်တရားရုံးကစစ်ဆေးပြီးဒဏ်ငွေချမှတ်ခဲ့တယ်လို့ကိုစောချက်ကပြောပါတယ
်တရားသူကြီးကဒီလိုခေါင်းသားတို့အနေနဲ့ဒီဟာပေါ့၃မှ၁၉ရာစုကြီးဘုံကဘုံနဲ့ညီပါလေအဲ့ဒါကြောင့်ခင်ဗျားတို့မလာတဲ့လားပါတော့ကျွန်တော်တို့လည်းကျွန်တော်တို့ရေးကျွန်တော်တို့စာမြင်ခဲ့တော့တော့ပြေပေါ့အဲ့တော့တော့ကျွန်တော်တို့ဘုံကပါလေဆိုမှဟိုကတန်ငွေ3000ပေးမှကျွန်တော်တို့ပြည့်ညက်ဖြစ်တယ်ပြည့်ရောက်ချင်းဖြစ်တယ်3000ဆို9000ပေါ့
ပွဲချင်းပါရေးအတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးယုံကိုအကြောင်းကြားစာပေးပို့ခဲ့ပေမဲ့ရဲတပ်ဖွဲ့ကတော့အတိပေးအကြောင်းကြားတာမရှိခဲ့ကြောင်းလည်းပြောပါတယ်ဒီအမှုဆွဲဆိုရတာဟာဥပဒေလုံထုံးလုံးနည်းနဲ့မကိုက်ညီတာကြောင့်ဖြစ်တယ်လို့တရားလိုလို့ဆွဲဆိုခဲ့သူရဲမှူးတန်းဦးကပြောပါတယ
်။ဒီနေ့စာတင်မတင်မီမှားပါတဲ့ကြောင့်မတော်စမလို့လောက်ထားတဲ့ကြောင့်ဒီရက်တစ်ခုရတယ်ဆီခွဲရတဲ့အချိန်မှာအဲ့လိုဥပဒေမီနီတဲ့ကြောင့်အေးအဆောင်ရတဲ့ဥစ္စာသဘောပြီးပါတယ်။အဲ့ဒါသူကပြဿနာတစ်စုံပြရာမရှိတဲ့အေဂျင့်ပြင်နေသွားတယ်လို့ပြဿနာတစ်ခုကပြီးဆုံးသွားပါတယ
်။မြကြီးနားမြို့စီတပူမနောကွင်းမှာကျင်းပတဲ့ကချင်းစစ်ပွဲ6နှစ်ပြည့်ဆူတောင်းပွဲကိုပြည်သူ9000ကျော်လောက်တက်ရောက်ခဲ့တာလည်းဖြစ်ပါတယ်။
ကိုမိုးစောတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့စင်ကာပူရောက်မြန်မာအလုပ်သမားတွေရင်ဆိုင်နေကြရတဲ့ပြဿနာအကြောင်းတွေကိုတင်ပြပေးပါမယ်စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေအနေနဲ့လုပ်ငန်းခွင်အတွင်းပြဿနာအခက်အခဲဖြစ်လာရင်စင်ကာပူနိုင်ငံဆိုင်ရာမြန်မာသင်ယုံကိုအမြန်ဆုံးဆက်သွယ်ကြဖို့နဲ့စင်ကာပူရောက်မြန်မာလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးတိုင်ပင်ကြဖို့ကိုယ်အသက်အန္တရာယ်ကိုရင်မရှာကြဖို့စင်ကာပူရောက်မြန်မာအရေးကူညီပေးနေသူတွေကမေတ္တာရက်ခံလိုက်ကြပါတယ်
နောက်စင်ကာပူကိုအလုတ်သမားဆီလွတ်လိုက်တဲ့အလုတ်အကန်ရှာဖွေရေးအေဂျင်စီတွေကိုလည်းတာဝန်ယူမှုတာဝန်ခံမှုရှိအောင်မြန်မာအစိုးရအလုတ်သမားဝန်ကြီးဌာနအနေနဲ့ထိထိရောက်ရောက်စစ်စစ်ဆောင်ရွက်ပြီးအလုတ်သမားအခွင့်အရေးဆိုင်ရာထိရောက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါရယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကအပြည့်အစုံပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်မနေ့တနင်္လာနေ့ညနေပိုင်းတုန်းကစင်ကာပူနိုင်ငံဒီပို့လမ်းမပေါ်မှာရှိတဲ့24တက်အမြင့်ရှိတဲ့ Interbase Condo 18ထက်ကနေအင်ယကူလုံသမားမြန်မာအမျိုးသမီးလေးတူခုံချပြီးတော့ကိုကိုကိုအဆုံးစီရင်သွားခဲ့တဲ့အပေါ်စင်ကာပူရောက်မြန်မာတွေပါဝင်မြန်မာတော်များများတုံ့လုပ်ခဲ့ကြရပါတယ်ဒါကြောင့်မြန်မာလုံသမားတွေအနေနဲ့အခက်အခဲတစ်စုံတစ်ရာဖြစ်လာရင်တဦးတည်းမဖြေရှင်းမဲ့တက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေနဲ့မြန်မာလူမှုအသိုင်းအဝိုင်းကအရေးပေါ်ဆက်သွယ်ရမယ့်နံပါတ်တွေကိုခေါ်ယူအကြောင်းကြားကြပါလို့စင်ကာပူကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Home ရဲ့မြန်မာနိုင်ငံဆိုင်ရာစေတနာဝန်ထမ်းတဦးဖြစ်တဲ့ဒေါခင်လေးက VOE မြန်မာပိုင်းကိုပြောပါတယ
်ဘလို့အကြံပေးခြင်းလဲဆိုတော့ကိုမြန်မာဘက်ကိုပဲအကြံပေးလို့ရမှာပေါ့နော်ဘာဖြစ်လို့လဲဆိုတော့မြန်မာဘက်က agent တွေကနေပြီးတော့ဖြစ်ကြတဲ့ဆန်ပို့နေတဲ့အခါကျတော့အမတို့ကဒီမှာပင်လေရေကြီးပေါ့အမတို့က state aid နဲ့ပိတ်နေရတယ်လို့ဖြစ်နေတယ်အပြင်ထုတ်ခွင့်မရဘဲနဲ့အိမ်ထဲမှာပိတ်ဆောင်နေတဲ့ကလေးတွေဘလောက်ရှိရဲဆိုတာမတို့မသိဘူး။ဒီဒုတိယဘလောက်တောင်မှအခန်းထဲမှာဘလောက်လောင်ပိတ်နေတယ်လဲဘလောက်ဖြစ်လို့ထွက်ပေါက်မရှိတာလဲ။ဒါပြောအဲ့အိမ်ပိတ်လောင်နေတဲ့ကလေးတွေကိုအမတို့ကဘလို့သွားပြီးတော့သူတို့ကို communicate သွားလုပ်မယ်ဆိုတာအမတို့မှလုပ်ပိုင်ခွင့်မရှိဘူးအဲ့လိုဖြစ်နေတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အမတို့အနေနဲ့ဒီ home ဆိုတဲ့ဟာက0522 Peninsula မှာလည်းဖွင့်ထားတယ်။ Lucky Plaza 0622မှာလည်းဖွင့်ထားတယ်။သူတို့အချိန်မီကူညီတောင်းလို့ရတယ်။မြန်မာတန်ယုံကလည်းအခုဆိုရင်အများအမ်းဝယ်ကမ်းအောင်ဖြစ်နေတာ
။စင်ကာပူကမြန်မာကလပ်ဦးဆောင်သူတဦးလည်းဖြစ်တဲ့ဒေါခင်လေးဟာတည်ဆုံသူအမျိုးသမီးရဲ့ရုပ်အလောင်းကိုစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတွေနဲ့အတူဒီကနေ့စင်ကာပူဆေးရုံမှာလိုက်လံကြည့်ရှုခွင့်ရခဲ့တာပါ။မနေ့တော့ကဖြစ်ခဲ့တဲ့ဖြစ်စဉ်နောက်နာရီကိစ္စနဲ့ပတ်သက်လို့တန်ယုံဘက်ကလိုက်လံကူညီဆောင်ရွက်ပေးနေတဲ့နောက်ဆုံးအခြေအနေကိုလည်းဒေါခင်လေးကအခုလိုပြောပြပါဗျ။
တကယ်တမ်းကအချိန်ရတယ်တဲ့။ညနေ9နာရီခွဲတဲ့ကောကအိတ်အစောမှထိုင်နေသူခုံချဖို့လုပ်တာပေါ့နော်။လုပ်တဲ့အခါကျတော့အခုခုံချတာ9နာရီဆိုတော့တနာရီခွဲမိနစ်90လောက်အချိန်ရတယ်။ဒါပေမဲ့လို့ပြဿနာကမြန်မာလေးကလည်းဗမာဆိုတဲ့အတွက်ဒီ SCDF အနေနဲ့ Cyber Defense အနေနဲ့ဒီဗမာနဲ့ပြောနိုင်တဲ့တယောက်ကိုဟိုဘယ်လိုခေါ်မလဲခေါ်ပြီးတော့သူ့ကိုဖြောင်းပြဖို့ကောင်မလေးကိုပြောတယ်။ကောင်မလေးလက်မခံဘူး။ကောင်မလေးကသူ့မှာအခင်ဆုံးတငယ်ချင်းရှိတယ်တဲ့။အိတ်ကောင်မလေးနဲ့ပဲစကားပြောချင်တယ်တဲ့အဲ့သူခင်တဲ့အကောင်မလေးကဘယ်လိုလဲဆိုအင်ဒိုနီးရှားမှာလေအဲ့ကောသူဆုံးတဲ့အထိသူခုံချတဲ့အထိပေါ့နော်အင်ဒိုနီးရှားအကောင်မလေးနဲ့စကားပြောသွားတယ်ပေါ့နော်အဲ့လိုဟာကိုပဲမြင်ပြီးတော့အင်ဒိုနီးရှားအကောင်မလေးလည်းဟိုစိတ်ကိုရောက်သွားတယ်ပေါ့သူလည်း shock ဖြစ်သွားတာပေါ့နော်အမတို့မချူမှာတွားကြည့်ရဆိုတာလည်းတန်ယုံနဲ့အမပဲပါလာလေ agent လို့ agent လို့ဘလို့ကမပါဘူးရဲကသူတို့ပြလာမဟုတ်ဘူးအကောင်မလေးကအမေမရှိတော့လို့တိတာကိုအမတို့လှမ်းပြီးတော့ဆက်သွယ်နေတယ်ဆက်သွယ်တော့အခါကျတော့အဖေတော့တိပြီလို့ပြောတယ်အဖေတော့တည်ပြီလို့ပြောတယ်အဲ့သူတို့ရဲ့ decision မှာမတည်ပြီးတော့တန်ယုံကကိုညီပြီးဆောင်ရွက်ပေးလိမ့်မယ်လို့ထင်တယ
်စင်ကာပူနိုင်ငံရောက်မြန်မာအလို့သမားတွေအနေနဲ့ဘလို့အခက်ခဲပြဿနာမျိုးကိုပဲကြုံကြုံအရင်ဆုံးစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားကြဖို့အထူးသဖြင့်မြန်မာတန်ယုံရဲ့ hotline ဖြစ်တဲ့8246858581ကိုခေါ်ယူကြဖို့နဲ့စင်ကာပူရောက်မြန်မာအတိုင်းဝိုင်းကအလို့သမားရေးကိုလိုက်လံကူညီပေးနေတဲ့သူတွေရဲ့ဆက်သွယ်ရန်ဖုန်းနံပါတ်ကိုမှတ်သားထားကြဖို့ကိုလည်းမြန်မာ volunteer family စင်ကာပူအဖွဲ့ကိုဦးဆောင်သူကိုအောင်ဝင်းထွက်ကလည်းတိုက်တ
ော့ပါလေပြဿနာတစ်ခုဖြစ်လာလို့ရှိရင်လေဘာမှဆက်စရာလည်းမလိုကြောက်စရာလည်းမလိုမြန်မာတန်ယုံကပြေးပါတစ်ခုဖြစ်လို့ရှိရင်မြန်မာတန်ယုံကဖုန်းခေါ်ပါမြန်မာတန်ယုံကလည်း24 hour hotline တော့ပွင့်ပေးထားတယ်အချိန်မီသူတို့ခေါ်လို့ရတယ်မြန်မာတန်ယုံနဲ့ချိတ်ဆက်ထားတဲ့ lawyer တွေလည်းရှိတယ်ခုံးလိုမျိုးပေါ့ကေဆယ်ဆောက်ရှောက်ရေးအဖွဲ့အစည်းတွေလည်းရှိရဲနောက်ပြန်မြန်မာတန်ယုံကိုပြေးလာတဲ့ကလေးတွေတို့ထားဖို့အဆောင်တွေပါလေသူတို့ဒီမှာစဉ်းစားရှိပြီးသားဒီမှာ plan တွေအများကြီးချထားပြီးသား
အထူးသဖြင့်ကတော့စင်ကာပူနိုင်ငံကိုအလုပ်သမားတွေဆေလွတ်လိုက်တဲ့အလုပ်ကိုင်ရှာဖွေရေး agency တွေကိုမြန်မာအစိုးရအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့ဒီထက်ပိုပြီးတင်းကျပ်တဲ့စည်းမျဉ်းတွေနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်စီစစ်အရေးယူဆောင်ရွက်တဲ့လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်ဒေါခင်လေးပြောပြတာကတော့
ဘလို့လုပ်တင်နေဆိုရင် agent တွေကိုထိန်းဖို့လိုတယ် agent တွေကဟိုမတရားလောဘနဲ့ပေါ့နော်လူရရင်ပြီးရောဘာဆိုတယောက်ကို9လသာယူရတာလေအကုန်1500လောက်ရတယ်နိုင်ငံအစိုးရနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေက agent တွေကိုပို့ပြီးတော့ educate လုပ်ဖို့ပို့ပြီးလိုအပ်လာတယ်ဆိုအမကတော့မြင်တာပဲ
စင်ကာပူကိုအလုပ်လာရောက်လုပ်ကြိုင်မဲ့မြန်မာအလုပ်သမားတွေအနေနဲ့လည်းမိမိတို့လုပ်ငန်းခွင်မှာဖြစ်လာနိုင်တဲ့အခက်အခဲတွေနောက်ဘာသာစကားအနည်းဆုံးအခြေခံနားလည်အောင်နဲ့လုပ်ငန်းခွင်ကျွမ်းကျင်နားလည်မှုရှိအောင်မိမိတို့အနေနဲ့ကြိုတင်ပြင်ဆင်လာကြတဲ့နယ်လို့လည်းအလုပ်သမားတွေကိုလိုက်လံကူညီပေးနေသူတွေကသတိပေးနှိုးဆော်နေကြပါတယ်ရှင်
မဆုမတင်ပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာလည်းဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
မေဂန်ရှင်းနေကျုပ် Jeff Sessions အထက်လွှတ်တော်ကော်မတီရှေ့မှောက်ဂျာနာပွဲမှာတက်သည့်ထွက်ဆိုပြင်ဆင်နေသလိုထက်လွှတ်တော်အမတ်ဒီကလည်းသူ့ကိုမေးခွန်းတွေမေးဖို့ပြင်ဆင်နေပါလေ။သမရဒေါ်နယ်ထန့်အတွက်ခိုင်ခိုင်မာမာအင်တိုက်အားတိုက်မဲဆွယ်စီယုံရည်တွေလုပ်ခဲ့တဲ့အထက်လွှတ်တော်မောင် Sessions တက်သည့်ထွက်ဆိုမဲ့အချိန်မှာပဲရုရှားပေါ်ပို့ပြီးတော့ပြင်းထန်တဲ့ရေယူမှုတွေလုပ်ရေးအမေရိကန်လွှတ်တော်အမတ်ဒီအတွင်းမှာလည်းဆွေးနွေးနေကြပါလေ။
I have now decided to recuse.
သမရထွန်းရဲ့လူယုံတယောက်ဖြစ်နေတဲ့အတွက်ရှင်းနေကျုပ် Jeff Sessions အနေနဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာမပတ်သက်အောင်ဂျာနီအဖြစ်ယက်တည်နေရပါတယ်။ဒါပေမဲ့လည်း FBI ဒါရိုက်တာဟောင်း James Comey က Jeff Sessions ကိုရုရှားရေးမှာထပ်ပြီးတော့ကန့်ထားဖို့အကြောင်းတွေရှိနေတဲ့ဆိုတဲ့သဘောညင်ညွန်းပြောဆိုခဲ့တာကြောင့်အထက်လွှတ်တော်အမတ်တွေက Sessions ကိုမေးခွန်းထုတ်စရာတွေရှိလာနေပါတယ်။James Comey ကဂျာနာပွဲမှာအခုလိုပြောခဲ့တာ
ပါ We also were aware of facts that I can't discuss
ရုရှားနဲ့ဆက်နွယ်နေတဲ့စုံစမ်းစစ်ဆေးမှုတွေသူဆက်ပြီးပါဝင်ပတ်သက်မယ်ဆိုရင်ပြဿနာဖြစ်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ဒီကိစ္စလူသိရှင်ညာဆွေးနွေးလို့မဖြစ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးသိကြပါတယ
် Jeff Sessions ကသူနဲ့ရုရှားသံအမတ်ဂျာဆက်သွယ်ရှိတဲ့ဆိုတော့သူ့ကိုတာဝန်ခံထားရေးအတီးပြူကိုဂျာနာပွဲမှာထုတ်ပြောဖို့ပြောက်ွက်ခဲ့တာကြောင့်ဝေဖန်ခံနေရပါတယ
်
သူနဲ့ရုရှားကြားလုံးဝဆက်သွယ်မရှိဘူးဆိုတာကိုပဲကြားနာပွဲမှာပြောခဲ့တာပါသမ္မတအိမ်ပြည်တော်ကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်သမ္မတထွန်းအနေနဲ့ရုရှားကိုပုဂ္ဂိုလ်ရေးအရချင်းကပ်ခဲ့တဲ့အထောက်အထားဘာမှမရှိဘူးဆိုပြီးငြင်းဆိုနေပါတယ် FBI ဒါရိုက်တာဟောင်း James Comey ကတော့အမျိုးသားလုံခြုံရေးကြံပေးအရာရှိအောင် Michael Flynn ဘောစုံစမ်းစစ်ဆေးမှုတွေရပ်ဆိုင်သွားအောင်သမ္မတထွန်းကသူ့ကိုဖိအားပေးခဲ့တယ်လို့ထွက်ဆိုခဲ့ပါတယ်သမ္မတထရမ့်ဘက်ကတော့ပူပေါင်းကြံစီတာဝင်ရောက်ဆွတ်ပတ်တာဘာမှမရှိဘူးလို့ညင်းဆိုနေတော့မှာပဲဒါကို Republican လွတ်တော်အမတ်တချို့ကလည်းသဘောတူပါလေ Republican ထဲလွတ်တော်အမတ် Mark Lee ကသမ္မတအနေနဲ့ဝင်ရောက်နှောင့်ယှက်စရာရှိမယ်လို့မမြင်တဲ့အကြောင်း ABC ရုပ်သံကိုပြောပါလေဒါပေမဲ့လည်းသမ္မတထရမ့်ရာထူးကဖယ်ရှားခဲ့တဲ့ရှင်းနေကျောင်း Preet Bharara ကတော့ဒါကိုလက်မခံပါဘူး
Serious thing if people think that the president of the United States
American သမ္မတတယောက်အနေနဲ့သူစိတ်ကူးပေါက်လို့ဖြစ်စေသူသဘောကျတဲ့မိတ်ဆွေမှုပဲဖြစ်စေရာဇဝတ်မှုနဲ့ပတ်သက်ပြီးဆက်မလိုက်ဖို့ဥပဒေစိုးမိုးရေးလုပ်နေတဲ့ဌာနတစ်ခုခုကိုပြောခွင့်ရှိတယ်ဆိုပြီး American ပြည်သူတွေထင်မယ်ဆိုရင်တော့ဒီကိစ္စကိုပေါ့ပေါ့တန်တန်သဘောထားလို့မရတော့ပါဘူး American ပြည်ထောင်စုဆိုတာဒီလိုနိုင်ငံမဟုတ်ပါဘူ
းဒေတာတွေမှာပဲရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကိုဖော်ထုတ်ဖို့ပါတီနဲ့စလုံးရဲ့တိုက်တွန်းချက်တွေလည်းပို့ပြီးတော့ထွက်ပေါ်လာနေပါတယ် Republican ထဲလွှတ်တော်အမတ် John McCain ကအခုလိုပြောပါလေ
It's time to respond to Russia's attack.
American ပြည်တော်စုရဲ့ဒီမိုကရေစီအပေါ်ရုရှားရဲ့ထိုးနှက်ချက်ကိုခိုင်ခိုင်မာမာအလုံးအကျိုးအတွက်အင်အားနဲ့တုံ့ပြန်ရမယ့်အခြေရောက်ပါပြီ။ကျွန်တော်တို့နိုင်ငံကိုဦးဆောင်မဲ့သူကိုရွေးချယ်ရမှာပြည်ပနိုင်ငံတစ်ခုကဆွတ်ဖက်ချေလဲနိုင်တယ်ဆိုတဲ့ချင်းချောက်မှုထက်ပိုကြီးတဲ့လွတ်လပ်ခွင့်အပေါ်ချင်းချောက်မှုမျိုးမရှိပါဘူး
။ရုရှားကိုရေယူရေးမှာရုရှားရဲ့စွန့်ရင်လုပ်ငန်းတွေအပေါ်ပိတ်ဆို့မှုအသစ်တွေပြန်တမ်းမှုပြင်ဆင်နေတာတွေလည်းရှိပါလေ။တဖက်ကလည်းလက်ရှိပိတ်ဆို့မှုတွေကိုလျှော့ပေးဖို့ခက်ခဲအောင်လုပ်နေတာတွေပါဝင်ပါတယ်ဒီမိုကရက်ထဲလွှတ်တော်အမတ် Chuck Schumer ကတော့အခုလိုပြောပါတယ်
The president and administration officials
သမ္မတနဲ့အစိုးရအဖွဲ့ကရုရှားပေါ်ရေးယူပိတ်ဆို့မှုတွေကိုရုပ်သိမ်းပေးကျင်နေပါတယ်ရုရှားဘက်ကဘာပြန်ပေးမယ်ဆိုတဲ့သဘောတူညီချက်ရေးရမှရှိသေးပါဘူး ဘလို့ပိတ်ဆို့တန်ခတ်မှုမျိုးကိုမဆိုအစိုးရဘက်ကရုတ်သိမ်းဖို့ဆုံးဖြတ်ရင်လွှတ်တော်ကပြန်လည်သုံးသပ်ခွင့်အာဏာရှိရပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုရဲ့ရုရှားဘော်ရေးယူရေးအသစ်ပြဓာတ်မဲ့အစည်းအဝေးအားအီရန်ရဲ့ပေတိန်သုံးဒုံးကျည်အစည်းအဝေးနဲ့အကြမ်းဖက်မှုကိုအားပေးထောက်ခံတဲ့အတွက်အရေးယူပြဋ္ဌာန်းချက်ပြန်လည်ပြင်ဆင်တဲ့အထက်မှာထည့်သွင်းထားတာဖြစ်ကြောင်းပါခင်ဗျာ။
ဒင်တိုင်းဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသီကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့အတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုစီစဉ်သူကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကြုံနေရတဲ့လူမှုစီးပွားဘဝအခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒီပြည်သူကတင်မြှောက်တဲ့ဆိုတဲ့ NLD အစိုးရတစ်နှစ်ကျော်ကြာလာတဲ့အချိန်မှာအများကမျှော်လင့်ထားကြသလိုစီးပွားရေးကဏ္ဍမှာပဲဖြစ်စီတခြားပညာရေးလူမှုရေးဒီလိုကိစ္စတွေမှာထင်သလောက်တိုးတက်မှုမရှိဘူးဆိုတော့ဝေဖန်တန်တွေတော်လေးကျဲလာအောင်ကျွန်တော်တို့ကြားလာပါတယ်။သူဖြစ်ဆိုလို့ရှိရင်တိုက်ခန့်ပါတီကြီးဖြစ်တဲ့ယင်အာဏာရအစိုးရဖြစ်တဲ့ကြံ့ခိုင်ရေးပါတီအားဆိုလို့ရှိရင်တော်လေးပြင်းထန်ဝေဖန်တာတွေလည်းရှိပါတယ်ခင်ဗျာ။အဲ့တော့ဒီအခြေအနေကြောင့်မလို့ဒါဟာတကယ်ပဲဒီလိုပဲအများမျှော်လင့်သလိုစီးပွားရေးလူမှုရေးအခြေအနေတွေမှာတိုးတက်မှုမရှိဘူးဆိုတာတကယ်ပဲလား။ဘာကြောင့်ဘယ်လိုမျိုးအခက်အခဲတွေကြုံနေရပါလဲ။ဒါကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ဒီစီးပွားရေးပညာရှင်ဖြစ်ပါတယ်။ဥက္ကမောင်ညိုဘောဂဗေဒဖြစ်ပါတယ်။နောက်တစ်ဦးကတော့ရန်ကုန်တိုင်းဒေသလွှတ်တော်အမဟောင်းဖြစ်တဲ့ဒေါက်တာညိုညိုတင်းဖြစ်ပါရှိပါတယ်။သူတို့နှစ်ဦးစလုံးလေးလိုင်းပေါ်မှာရှိနေပါတယ်။ကျွန်တော်အရင်ဆုံးဆရာဦးခမောင်ညိုကိုဖိတ်ခေါ်ကြပါလေဆရာဦးခမောင်ညိုကြားပါလားခင်ဗျာဆရာဦးခမောင်ညိုကြားပါလားခင်ဗျာ
ကြားပါလေ
ဟုတ်ကဲ့ဆရာကြီးခုနကျွန်တော်ပြောသလိုပါဝေဖန်သံတွေပေါ့နော် NLD အစိုးရပေါ်မှာတစ်နှစ်ကျော်လာပြီအများကတော်များမျှော်လင့်နေကြတာရသားဆူရ NLD ဆူရလိုမျိုးတက်လာရင်ယင်းနှိမ့်နှံမှုတွေဝင်လာမယ်စီးပွားရေးတိုးတက်လာမယ်အလုပ်ကိုင်ခွင်လန်းတွေပိုပေါ်လာမယ်အဲ့လိုမျိုးမျှော်လင့်တယ်လို့အချိန်တွေကတိုးတက်လာမှုမရှိဘူးဆိုတော့ဝေဖန်တန်တွေကျွန်တော်တော်တော်လေးကြားနေရပါတယ်အဲ့ဒါဆရာတကယ်ပဲလားခင်ဗျာအချိန်တွေက
မှန
်ပါဟုတ်ကဲ့
အမှန်ပါလေပထမတစ်ခုကတော့မျှော်လင့်တာတွေကနည်းနည်းများတယ်နော်မျှော်လင့်ချက်တွေကမြင်မားခဲ့တာပေါ့နော်အဲ့ဒါမျှော်လင့်ချက်တွေကလက်တွေ့အချိန်တွေနဲ့မကိုက်ဘူးပေါ့လေအဲ့ဒါတစ်ချက်ပါအဲနောက်တစ်ခုကတော့ဒီနှီးတယ်ဆိုတဲ့ဟာကနှစ်ပိုင်းရှိတယ်တစ်ခုကတော့စီးပွားရေးအနေနဲ့ပြောရမှဆိုရင်ဒါဟိုအမူအရာဆက်ခံရတဲ့စီးပွားရေးပတ်ဝန်းကျင်ပေါ့လေဒါကတော့ NLD အစိုးရနဲ့မဆိုင်မနဲ့ရင်းအစိုးရဆက်စပ်နဲ့ဆိုင်တာပေါ့လေအဲ့ဒီအရင်အဲ့တော့ဒီစီးပွားရေးအဆောက်အုံကသိပြီးတော့အဲတောင်းတင်းခိုင်မာခြင်းမရှိဘူးဒါကတော့အခြေခံအနေနဲ့ပြောရမှာပေါ့လေအဲ့တော့ဒီဘက်ကမှာကပြီးခဲ့တဲ့နှစ်အတွင်းမှာကသူပြင်းစင်နေရတာတွေပေါ့နော်စီမင်းစီကံပြင်ရတာတွေနော်ဒီဥတွေပြင်ရတာတွေနေရာချထားရတာတွေပေါ့လေအဲ့ဒါတွေနဲ့ပဲအချိန်ကုန်သွားတယ်နောက်ဒီမူဝါဒမှာလည်းပြက်ပြက်တတ်တတ်ရှင်းရှင်းလင်းမရှိဘူးနော်ဟိုအခုချလိုက်ပြင်လိုက်ဟိုလှုပ်လိုက်ပေါ့လေတော့ဒါပြောင်းလိုက်နေဆိုတဲ့ခါမျိုးတွေနော်ရှိခဲ့တယ်ရှိခဲ့တဲ့အခါကျတော့အဲမျိုးလင်းကြီးမြင်မနေတဲ့အချိန်မှာအဲမျိုးလင်းထားသလိုမလုံနိုင်ဘူးဆိုတဲ့ဝေဖန်ချက်တွေနော်ပေါ်ထွက်လာတာပေါ့လေ
ဟုတ်ကဲ့ခင်ဗျအဲ့တော့တခြားယင်းနှမြုံနှံမှုတွေနဲ့ပတ်သက်လို့နိုင်ငံခြားယင်းနှမြုံနှံမှုတွေကရောဘာကြောင့်အဲ့လောက်ထိမျောလဲတယ်လို့ဖြစ်မလာရလဲတူကြီးကြီးကျယ်ကျယ်အ
ဲပထမမှန်ပြီးတော့လောက်ဆိုတော့ပြီးခဲ့တဲ့ပထမ6လလောက်ကတော့သူပြန်ပြီးတော့ဟို investment commission ကိုပြန်ဖွဲ့နေတာနောက်တစ်ခုကတော့ယင်းနှမြုံနှံမှုဥပဒေကိုအစ်စ်ပြန်ရေးနေတာအဲ့တော့ယင်းနှမြုံနှံမှုဥပဒေအစ်စ်ကအဲအဗီလာတရနေရမှာစပြီးတော့ဟိုအကျိုးသက်ရောက်မှုရှိတယ်အဲ့ဒါဘလောက်ပဲတစ်လနှစ်လပဲရှိသေးတာပေါ့လေအဲ့ဒီယင်းနှမြုံနှံမှုဥပဒေအဟောင်းအရာကနိုင်ငံခြားယင်းနှမြုံနှံတဲ့သူတွေကိုမျက်နှာသာမပေးဘူးပြည်တွင်းယင်းနှမြုံနှံတဲ့သူတွေကိုပဲမျက်နှာသာပေးတယ်နိုင်ငံခြားသားတွေကိုခွဲခြားဆက်ဆံတယ်လို့ယူဆရှိကြတယ်နောက်တစ်ခုကနိုင်ငံခြားယင်းနှမြုံနှံမှုတွေကိုအကာအကွယ်လုံလုံလောက်မပေးဘူးလို့ယူဆချက်တွေရှိတယ်အဲ့တော့အဲ့ဒါအတမလို့ဥပဒေပြင်လိုက်တာကအဲ့ဒီဥပဒေအကျိုးသက်ရောက်တာနှစ်လပဲเนาะနှစ်လကုန်ကြေမရှိသေးတာပေါ့လေအဲ့တော့ယင်းနှမြုံနှံမှုတွေကမှန်ပါတယ်နော်နေကွေးနေပါသေးတယ
်ဟုတ်ကဲ့ဆရာဦးခမောင်ညိုလေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာညိုသင်းဖိတ်ခေါ်ကြပါလိုက်ဒေါက်တာညိုသင်းကိုတော့ကျွန်တော်ဒီပညာရေးနဲ့တခြားလူမှုရေးဆက်တာပေါ့အဲ့ဒီအခြေအနေနဲ့ပတ်သက်လို့တိုးတက်လာမှုမရှိဘူးဆိုတာတကယ်ပဲလားအခြေအနေမှန်ကိုပြောပြပါအောင်ခင်ဗျာ
အမှန်ရောလေဟိုကျမတို့ဒီအစိုးရတဲ့အနေနဲ့ပညာရေးစနစ်ကိုပြည်ပြင်ပြောင်းလဲမှုလုပ်ဖို့ကအများကြီးစိတ်ပါဝင်စားတယ်ဆိုတာကျမတို့တွေလည်းယုံကြည်တယ်ပေါ့လေအဲဒါပေမဲ့ကျမတို့ဒီပညာရေးစနစ်ဦးဆောင်မှုကိုကြီးလိုက်တဲ့အခါကျတော့လှိမ့်လိုက်တဲ့အခါကျတော့ ဒီဥဆောင်မှုဟာပေါ့နော်အရင်ကြညာကြီးဖြစ်ရွက်တွေပဲဖြစ်နေတာပေါ့နော်အဲ့တော့အရင် mindset နဲ့ပဲအရင်စီးနင်းဥပဒေတွေနဲ့အရင်ကြညာကြီးဆိုင်ရာအခြေခံမှုတွေနဲ့ပဲအလွတ်လွတ်တဲ့အခါမှာဒီကြညာကြီးစနစ်ကဟိုမြှောက်မှန်းတော့ပေါ့နော်ဟိုချက်ငင်းငင်းတက်တက်ဟိုပြောင်းလဲမှုတွေကျမတို့မရဘူးပေါ့နော်အခုတည်းကပြည်ပရေးဆိုင်ရာမူဝါဒတွေပေါ့ပြည်ပရေးဆိုင်ရာမူဝါဒတွေကဒီမိုကရေစီစံပယ်စံညွှန်းတွေကိုဖောက်ချက်နေတယ်တခါနိုင်ငံတော်ကဒါနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဟိုဥတည်ပြီးတော့ကြိုးပမ်းနေတဲ့ငင်းငင်းကြီးကိုပေါ့နော်ငင်းငင်းကြီးကိုအထောက်အကူပြုတဲ့ပြည်ပရေးစနစ်မျိုးကျမတို့အကောင့်ထဲပို့ဖို့ဆိုတဲ့နေရာမှာအခုဒီလက်ရှိမောင်းနေနေတဲ့လက်ရှိအဲရှင်းသုံးနေတဲ့ပြည်ပရေးစနစ်ဟာဘလို့မှဒါငင်းငင်းကြီးကိုအထောက်အကူမပြုတဲ့ဟိုပြည်ပရေးစနစ်ဖြစ်နေတယ်ပေါ့နော်အဲ့တော့ဆက်ဖရဒီမိုကရေစီနိုင်ငံတော်ပေါ့မယ်ဆိုရင်ကျမတို့ဒါဖက်ဒရယ်ပြည်ညာရေးဒီမိုကရေစီပြည်ညာရေးစနစ်ကိုအကောင့်ထဲပေါ်ရမှာပေါ့အဲ့တော့ဒီဖက်ဒရယ်ပြည်ညာရေးရဲ့အဓိကဒါအနှစ်ကာလကဒီတာလိုက်ကျောင်းလိုက်ပြည်ညာရေးဆိုင်ရာလွတ်လပ်ခွင့်တွေပေးရမယ်ပေါ့နော်အဲ့တော့အခုအဲ့ဒီမျိုးပေါ့နော်ဒီတာလိုက်ကျောင်းလိုက်ပြည်ညာရေးဆိုင်ရာဒါလွတ်လပ်ခွင့်တွေကိုပေးမထားဘူးတခါနောက်သိအရေးကြီးရဲ့ဒီတိုင်းရင်းသားလူမျိုးတွေရဲ့ပေါ့နော်သူရဲ့မိခင်ဘာသာစကားအခြေပြုဘာသာစကားဆောင်ပညာရေးစနစ်ပေါ့နော်အဲ့ဒီပညာရေးစနစ်ကိုဒီအစိုးရတည်ရဲ့ပညာရေးစနစ်ကအားမမခံဘူးပေါ့နော်အဲ့တော့အဲ့ဒီတော့အခါကျတော့ကျွန်တော်တိုင်းရင်းသားတွေနဲ့ဟိုညီညီတိဆောက်တဲ့နေရာမှာဒါတွေကအရင်ကအခက်ခဲတွေ့ရတယ်ပေါ့နော်တိုင်းရင်းသားတွေနဲ့ဒါလူများစုဗမာတွေရဲ့ကြားထဲမှာအကြီးအကျယ်နားလည်မှုလွဲမရှိတဲ့ကိစ္စတွေဖြစ်လာတယ်ပေါ့နော်ဒါကြောင့်မို့ပညာရေးစနစ်ပြည်ဝင်ကြောင်းလဲဖို့ဒီလိုမျိုးကအများကြီးကျန်လင်းထားနိုင်ထားကြကြပြီနဲ့အခုအစိုးရအစ်စ်အနေနဲ့ကဒါဒီထိုက်တဲ့ပြည်ရေးစနစ်ပြည်ပြန်ကြောင်းလဲမှုတွေကိုဟိုအခုတည်းကဟိုမလုပ်သေးနိုင်သေးဘူးပေါ့နော်ဟိုအခုပြောနေတဲ့ပြည်ရေးမင်းဌာနကပြောနေတဲ့ဒါပြောင်းလဲမှုဆိုတော့ကိစ္စတွေကဒါကျမတို့ဒါနာမည်ပြောင်းတဲ့ကိစ္စလေးပေါ့နော်ဟိုအနှစ်သာရရှိရှိပြည်ရေးစနစ်ကိုအနှစ်သာရရှိရှိပြောင်းလဲတာမျိုးကျမတို့ဒီတည်းမတွေ့ရသေးရတော့ကျမတို့တော်တော်လေးကိုကြောင်ဝန်းနေစီအကောင့်နဲ့ပေါ့လေအမှန်ကတော့ကျမတို့ဒီအစိုးရတင်အနေနဲ့ကတကယ်ကိုဒါဒီမိုကရေစီပညာရေးဖက်ဒရယ်ပညာရေးကိုအခြေခံတဲ့တကယ်အခြေခံမူဝါဒတွေကိုချမှတ်ပြီးတော့တကယ်ကိုထက်ထဲဝင်အနှစ်သာအနှစ်သာရရှိရှိပြောင်းလဲမှုလုပ်ရမယ်လို့ကျမကထင်ပါတယ
်ဟုတ်ကဲ့ပါကဒေါ်ညိုသင်းလေတိုင်းပေါ်မှာခဏနေပြပါကျွန်တော်အခုဒီကိစ္စနဲ့ပတ်သက်လို့စီးပွားရေးနဲ့ပတ်သက်လို့ပါအဓိကမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီဘိုးစီးပွားရေးကော်မတီအတွင်းမှုဖြစ်တဲ့ဦးမင်းခင်ကိုမေးထားတာရှိပါလေဦးမင်းခင်ကအချိန်မအားလက်တာကြောင့်ဒီလိုင်းပေါ်မှာမပါဝင်နိုင်ပါဘူးသူရဲ့ဒီဖြည့်ဆူထားတဲ့ဖြည့်လေးကိုနားထောင်ကြည့်အောင်ပ
ါကျွန်တော်တို့ဟို NLD ရှိုးအမွေဆက်ခါလေးဟိုစီးပွားရေးအခြေအနေပေါ့အဓိကစီးပွားရေးကိုဆောင်ပြီးကြပါလို့အဲ့ဒီဝင်ဆက်ခါလေးစီးပွားရေးအခြေအနေကဟိုကျွန်တော်တို့တုံ့ပြန်ချက်ရအမစီးပွားရေးက2014မှာစီးပွားရေးကြတာစီဝိုင်းကြလာတဲ့2015မှာဒီမရေရတဲ့ရေတောက်ပွဲအချိန်ကြီးနဲ့ဟိုပြည်ရင်းကြီးကစီဝိုင်းရင်းနှီးမြန်မြန်ကြီးစောင့်ကြည့်ကြတာတွေရှိတယ်။ရှိတော့ကျေးစာက2016မှာအချိန်အခုတည်ငြိမ်မှုပြန်ကျူးစားရတဲ့အချိန်ကြီးရှိတယ်။ဆိုတော့အဲ့ဒီလိုလေရဲ့ဒီအမှုကဟိုတရားဆိုတာအခုချိန်ကတည်းကစီဝိုင်းအဲ့ဒီကိုရဲ့ macro economic ပေါ့နော် situation တိုက်ပြီးရဲ့ nature စီးပွားရေးလက်ပတ်မှုမှာဟိုစောင့်နေရတဲ့အခြေအနေပဲဒါတော့တစ်ချက်ပေါ့နော်နောက်ရေးကြည့်တာကပြီးခဲ့တဲ့ဟို2014လောက်မှာစီးပွားရေးပြန်ကျလာတယ်လို့ဟိုကျလာတာရဲ့အကြောင်းရင်းကိုကောက်ချက်ဆွဲလို့ရှိရင်တိုက်ပြီးကဟိုရေရှိတဲ့အိုင်လေးကိုရေဝင်တယ်လို့2015-16မှာပြောင်းလဲခဲ့ပြီလေဒါကဒေရှိတည်တတ်နိုင်တဲ့အခြေအနေကိုဖန်တီးနိုင်သေးဘူးဆိုတာတော့အဖြေရှိတယ်အဲ့တော့ဒေရှိတည်တတ်နိုင်တဲ့အခြေအနေကိုဖန်တီးနိုင်မှုဆိုတာတိုက်ပြီးစီပွားရေးလမ်းကြောင်းမှမဟုတ်တက်ရတယ်အဲ့တော့လမ်းကြောင်းမှမဟုတ်တက်ဖို့တကကျွန်တော်တို့ဖက်ဖက်ကလူနေတာပေါ့နော်ဆိုတော့အဲ့ဒီအခြေအနေကိုရုံးကန်နေတော့ကျွန်တော်တို့ပြောရမယ်အားလည်းချက်တွေလည်းရှိပါတယ်ဟိုဆိုင်ရာနေပေးလိုက်နေပေးလိုက်အားလည်းချက်တွေရှိတယ်တို့တော့ကျွန်တော်တခုပြောနိုင်တယ်ဟိုလည်းရောမှန်ပဲကတော့ရွေးနေတယ်ဟုတ်ကျွန်တော်တို့ရွေးတင်လောက်ရွေးအောင်နော်အများပြည်သူညှော်လင်းနေတာအားလုံးမဖြည့်ဆည်းနိုင်တော့မှာဖြည့်ဆည်းနိုင်လေဟိုအနည်းဆုံးဖြည့်ဆည်းနိုင်တဲ့ချိန်ကိုခုဖန်တီးဖို့ကတော့ကျွန်တော်လိုတယ်ဆက်ချုပ်ရမယ်ဆိုရင်တော့ဟိုလည်းရောမှန်ကိုကျွန်တော်တို့အခုတွား ဥတည်နိုင်တဲ့အခြေအနေကျွန်တော်တို့အချိန်ခံလို့ကျွန်တော်ရနေပြီ။အဲ့ဒီအပေါ်မှာရွေးတင်ရရောလုပ်ဖို့ကတော့အစိုးရပါဝင်ဟလားအလုံးကြိုးစားမယ်တောင်းပါတော့။
ဟုတ်ကဲ့ဒါကတော့အမျိုးသားတစ်ဖူးစီဖွဲ့ချုပ်ရဲ့ဗဟုစည်းပွားရေးကော်မတီရဲ့အတွင်မှုဦးမင်းခင်ဖြစ်ပါတယ်ခင်ဗျာကျွန်တော်သရော့ရှင်ချုပ်ကိုအလှည့်ပြင်ပေးလိုက်ပါမယ်ဥက္ကမောင်လွင်တူတုတ်တုတ်နဲ့မင်းမြန်းကျင်တာဆွနှင်းကျင်တာမီးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့အဲဒီအစိုးရတုတ်တုတ်အရင်မြေပြအချင်းအကြောင်းကတော့ဘုံတတိကတော့ဒီလိုကြီးအရသာအစိုးရအချင်းကြီးမဟုတ်ချင်းနံပါတ်၄ကသတင်းတွေကခုနေပါကြီးသတင်းမီဒီယာညာနေအဲ့ဒီအစိုးရဘုံတတိကြီးရှိကြည့်ရင်ဘယ်မှာများပြည့်စုံချင်ကြည့်ရင်ဘာသာတော့ရောဝေစာအကြံပြုများကိုသာမန်လူရှိကြည့်ရင်ပြည်ရှင်များနေရာမပြေကြည့်ဒီလိုအကြံဒီလိုနိုင်ငံချင်းကြီးအဲ့လိုလုပ်ဆောင်မှုရောက်အောင်ကွန်ပျူတာအကြံနဲ့ရောဒီလိုဒီကောင်များနေပါလိမ့်ကြည့်ဒါကြတဲ့ရတော့အဲ့ဒီအစိုးရခိုင်မာတော့မယ်ဝင်ရေးပေါ်ပြီးခိုင်မာတော့စီဝါရေးပေါ်ပြီးခိုင်မာတော့အရေးပေါ်ပြီးလည်းမရှိကြည့်ဒါမှငါ့အချက်နောက်ဆုံးချက်နေရတော့ဒီအခုဝင်ကြီးများပြီးတော့အမှန်တကယ်ကြီးနဲ့ဆက်ကျင်းနေပြောဆောင်လာတော့ဒေါနာမီဝင်ကြီးများမှကြီးနေကြဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥက္ကမောင်လင်းကျေးဇူးပါခင်ဗျာဒါဥက္ကမောင်လင်းအမြင်ပါနောက်တစ်ခုပါကျွန်တော်တခါလေးဖိတ်ခေါ်ချင်ပါတယ်ဥနေဦးလင်းတိုးတိုးတိုးလေးဆွနေပြပါလားခင်ဗျာ
ဟုတ်ကဲ့တိုးတိုးတိုးတိုးလေးဆိုရင်တော့ဒေါ်ဆန်းစုကြည်က policy maker လို့ပြောလို့ရတော့ပေါ့ဗျာအဲ့တော့သူကောင်းဆောင်မှုနဲ့ policy ဘိုင်းကတော့သူ့အနေနဲ့အောင်မြင်တယ်လို့သူတုံးတက်ပြီးပြောတာပေါ့နော်ဒါလည်းမှန်တယ်လို့တော့ကျွန်တော်ကလက်ခံပါတယ်ဒါပေမဲ့ implementation ဘိုင်းကတော့အောက်တယ်လို့ပြောရင်မှန်မလားမသိဘူးဗျာ implementation လုပ်တဲ့အခါမှာတချို့တွေကဟိုအတွေ့အကြုံနေတာရယ်ပညာရှင်မရှိတာရယ်အဲ့ဒီအကြောင်းတွေကြောင့်ဟိုအရှင်းပြောလို့ရှိရင်တော့အောင်မြင်သင့်တယ်လို့မအောင်မြင်ဘူးလို့ထင်ပါတယ်တော့ဗျာအကြောင်းပြချက်တွေသိပြီးတော့များများပြောမယ်အစအကျိုးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာပညာရှင်တွေရဲ့အကြံဉာဏ်ကိုယူရင်တော့ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်ကုနိုင်နိုင်မှာတစ်ဆက်သေးအချိန်ပြလိုက်ချင်ပါလေကုနိုင်နိုင်တူတူတုတ်လေးဆွနေလို့ရပါလေမင်းမြန်ကျင်တာမင်းမြန်လို့ရပါလေ
ကျွန်တော်တို့အမိမမနိုင်ငံကြီးက1962ကနေ1995အထိရက်ဆက်ရုပ်မာတဲ့စစ်အာဏာရှင်တွေရဲ့လက်အောက်နေခဲ့တဲ့တိုင်းပြည်ကခုမှဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ပြန်ဆက်နေရတဲ့အခြေအဆိုတော့မြန်မာစကားပေါင်းတဲ့တစ်ခုရှိပါတယ်။ပြည်မောပြည်ကြီးကိုပလုံးစုံနဲ့ဆယ်နေရတဲ့အခြေအဆိုတော့တောင်းတော့စောင့်ကြည့်ပါမယ်ဒီခဏလေး။အကောင်းဆုံးကျူးစားတဲ့ဝေဖန်မဲ့အစားအလုံးအကူအညီပေးအကြံဉာဏ်ပေးပြီးတော့တိုင်းပြည်ကောင်းမှုအတွက်အလုံးလှုပ်ဆောင်ပေးကြဖို့ဝေဖန်ချက်တွေကိုတော့ဘယ်လိုကမှရှော့ပြီးတော့အကောင်းမြင်ဝါရမ်းနဲ့စောင့်ကြည့်ပြီးကျွန်တော်ညအလုံးကိုမြှတာရခင်ပါတယ
်။ဟုတ်ကဲ့ဦးနေနိုင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်စနေသူတွေကိုပြန်အလှက်ပေးကြပါလေဥက္ကမောင်ညိုဘောဂပေတာကိုကျွန်တော်ပြန်ဖိတ်ခေါ်ကြပါလေဥက္ကမောင်ညိုခုနကဥမင်းခင်ဆွေးနွေးသွားတဲ့ချက်ထဲမှာဆရာဥက္ကမောင်ညိုပထမဆွေးနွေးလို့ပါပဲသူတို့အမွေဆက်ခံရတဲ့အခြေအနေတွေသူရှင်းပြသွားတယ်ဒါပေမဲ့သူတစ်ချက်ပြောနေတာ NDI အစိုးရအနေနဲ့လက်ရှိသွားနေတဲ့စီးပွားရေးမူဝါဒဟာလမ်းကြောင်းမှန်ပေါ်မှာတော့ရွေ့နေပြီလို့သုံးပါတယ်ခင်ဗျာဥက္ကမောင်ညိုဒါကိုလက်ခံပါလား
လမ်းကြောင်းမှန်ပေါ်ကတော့တင်ထားပါတယ်တော့တင်ထားရတယ်ဒီလမ်းကြောင်းကိုတိတ်မပြောပါဘူးဒီဒါပေမဲ့ဟိုပြောတာရွေ့တာနှေးတဲ့ကိစ္စကိုပေါ့နော်အဓိကထားပြီးပြောတာပေါ့လေ
ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမေးချင်တာကအဲ့စီးပွားရေး policy တွေဆွဲဝဲနေရာမှာကိုအကောင့်ထဲပေါ်တဲ့နေရာမှာကိုတကက်တက်ကျွမ်းသူတွေပညာရှင်တွေကိုထိထိရောက်အသုံးချရလားဥက္ကမောင်ကြီးရဲ့အမြင်သိချင်ပါလေ NDI အစိုးရအနေနဲ့ပေါ့
လွယ်လွယ်ပြောရင်တော့လူသစ်ပေါ့လေလူသစ်ဆိုတာကဒီစီမံခန့်ခွဲမှုအတွေ့အကြုံဟိုသိပ်ပြောမရှိတဲ့ဒီလူတွေများတာကိုများတဲ့ခါကျတော့စောစောသူပြောသလိုပဲတစ်ကနေပြန်ဆနေရတဲ့ခါမှာလည်းလည်းအချိန်ယူတဲ့သဘောပေါ့လေပထမတစ်နှစ်ကတော့သူကလေးလာနေတယ်စီးပူးနေတယ်ဆိုတဲ့သဘောမျိုးအကြောင်းပြတာပေါ့လေအခုဒီဘက်နှစ်ချက်မှတကယ်လှုပ်လှုပ်ရမယ့်သဘောပေါ့လေ
ဆရာဦးခမောင်ညိုကလက်ရှိ NLD တွားနေတဲ့သူတို့ဒီစီးပွားရေးတိုးတက်ဖို့အတွက်စီးပွားရေးထောင်ခေါင်းထောင်မှုအတွက်ကြိုးစမ်းနေတဲ့ကြိုးပမ်းနေတဲ့နေရာမှာအဓိကသူတို့မှာကြုံရတဲ့အခက်အခဲဆိုဘာပြင်းပြင်းမိပါလဲ
အခုရပိုင်းပေါ့နော်အခုရပိုင်းအနေနဲ့ပြောရမယ်ဆိုရင်တော့တနေ့ကဒီဝန်ကြီးဦးကျော်ဝင်းပြောသွားတာကသူကလှုပ်ရှားတွေလှုပ်ချင်လှုပ်ရမာတွေလှုပ်ရှားတွေကတော့သူမြင်တဲ့ပုံစံရှိတယ်နော်သူအားလုံးပဲအများကြီးပဲချပြသွားတယ်နိုင်ဝဲလောက်ထင်တယ်နော်ချပြပါတခုဆိုရင်ဒါအဲ့ဒါသူလှုပ်ချင်တဲ့ဟာတွေမဖြစ်လက်ဖြစ်တဲ့ဟာတွေပေါ့လေအဲ့ဒါဒီကိုလုံနိုင်တဲ့စွမ်းရည်ရှိသလားနော်အခုတနေ့နဲ့တွင်ပေါ့လေလုံနိုင်တဲ့စွမ်းရည်ရှိသလားနောက်တစ်ခုကတော့ လုံးချင်တာတွေကများပြီးတော့ဘယ်ဟာဥစားပေးမလဲဆိုတဲ့ကိစ္စတစ်ခုရှိတယ်။နောက်တစ်ခုကတော့ဟိုเนาะဒီမှာအစိုးရကိုကြည့်ဟိုပြောတာတော့သိတော့မများဘူးပေါ့။အဲ့တော့ပုဂ္ဂလိကဘက်ကလည်းဒီပုဂ္ဂလိကဘက်ကအစိုးရကိုဘယ်လိုတုံ့ပြန်မလဲဆိုတဲ့ဟာလည်းအရေးကြီးတယ်။ပြည်တွင်းရောပြည်ပရောပေါ့လေ။ဥပမာပြည်တွင်းအနေနဲ့ပြောရမယ်ဆိုရင်၃မျိုးလာတွေ့ရတယ်။အဲ့တော့အစိုးရသည့်လက်အောက်မှာအစိုးရသည့်ရဲ့ပုံစံတည်အတိုင်းဆက်ပြီးတော့စီးပွားရေးလုပ်ငန်းတွေဆက်လုပ်နေတဲ့လုပ်ငန်းတွေရှိတယ်ဒါတစ်ခုပေါ့နောက်တစ်ခုကဟောင်းနှုံကလုတ်တက်ပြီးတော့အစ်စ်ကျတော့ဘယ်လိုလုပ်ရမလဲလို့စန်းတဝါဝါသွားနေတဲ့သူတွေရှိတယ်ရက်သွားတဲ့သူတွေရှိတယ်အဲ့တော့ဒီဘာဖြစ်လို့တော့ဒီအစိုးရရဲ့စိတ်နဲ့ဟာအစိုးရရဲ့အချက်ပြတာရှင်းရှင်းလင်းလင်းအင်းရှိတာမရှိတာဒါမှမဟုတ်ဒီပဲကောက်မှန်တာမလွဲတာပေါ့လေအဲ့ဒီပုံမှာမူတည်ပြီးစောစောအခြေအနေ၃မျိုးဖြစ်လာတဲ့အခါမှာပုဂ္ဂလိကကဏ္ဍကတုံ့ပြန်တာကြောင့်မို့လို့လည်းစီဝိုင်းနှိကွေးတယ်လို့သုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဆီယမဒေါက်တာညင်ညိုတင်းကိုလည်းတဆက်တည်းမေးချင်ပါတယ်ခင်ဗျာဆီယမပြောသွားတဲ့အထက်မှာလည်းပါပါတယ်လက်ရှိအစိုးရအသင်းအနေနဲ့ပညာရေးနဲ့ပတ်သက်လို့သူတို့မှပြုပြင်ပြောင်းလဲလို့လည်းစိတ်တော်ရှိတယ်အခြေအနေခက်ခဲတယ်ရှိတယ်အဲ့တော့ကျွန်တော်တခုတဆက်တည်းမေးချင်တာသူတို့မှလက်ရှိအကောင့်ထဲပေါ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအကောင့်ထဲပေါ်နေတဲ့ဒီဥဆောင်နေတဲ့လူတွေရဲ့တက်ကြွမှုသူတို့ရဲ့ထိရောက်ສອນໄດ້ຫມູ່ເນີປະຕະລູອ້າຍຈີນະສຍາຊິລະສຍາມາຍແມ່ນຕີຈະມາເ
ດອະຈົມມາເລີຍອະຄືເລັກຊິປັນຍາຍີຄ້ານສອນຫມູ່ຊິໄລແດ່ຄາມາຈົມມາຄຸນາບອກແກ່ນີ້ເລີຍປັນຍາຍີກໍອຈາຍີບໍນໍຈົມມາລູສະເນຫ້ອງປັນຍາຍີອຈາຍີເລີຍປັດແຂ່ແດ່ຊິໂຕກະທີ່ຄ້ານສອນນາຜິດເດເນາະເນາະປັນຍາຍີສັນຍາປັນຍາຊິລີກະຕໍ່ຕໍ່ລີ້ກໍຊາບາໄປແມ່ນີ້ລະດ້ວຍເບາະເນາະຖ້າບໍ່ອະທຸກະພິນດາປັນຍາຍີလုပ်ငန်းတွေမှာအစိုးရထက်စားလို့ရှိရင်ဒါအရက်ဖက်အဖွဲ့အစည်းတွေတိုင်းနာအဖွဲ့အစည်းတွေကကြောင်နဲ့ကြောင်နေတာပို့ပြီးတော့အောင်မြင်တာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့အစိုးရအနေနဲ့ကသူကအရက်ဖက်အဖွဲ့အစည်းကအာပညာရှင်တွေတခါအာဒါ private ပေါ့နော်ဒါပုဂ္ဂလိကကဏ္ဍကပညာရေးဆိုင်ရာပညာရှင်တွေနဲ့သူကပြီးတော့ပြီးတော့သူကဆောင်ရွက်ရမှာပေါ့နော်အမှန်တော့ပေါ့နော်ဒါပေမဲ့အဲ့လိုပြီးတော့ဆောင်ရွက်မှုပိုင်းမှာဒါအစိုးရဘက်ကအများကြီးအားနည်းတာကိုတွေ့ရတယ်ပေါ့နော်အစိုးရဆိုတဲ့နေရာမှာခုနပညာရေးဆိုင်ရာတာဝန်ရှိသူပုဂ္ဂိုလ်တွေပေါ့နော်အဲ့တော့ဟိုဒါဟာဒီလိုပြင်းလာတဲ့ခင်မှာမဟုတ်မဖြစ်ဘူးမဖြစ်ထိုင်ဘူးပေါ့နော်ခုနပညာရှင်ရှားပါးနေတာဆိုတာကိုဟိုပညာရေးဝန်ကြီးဌာနအနေနဲ့ကောင်းကောင်းနားလည်တဲ့သဘောပေါက်တယ်ဒါပေမဲ့တကယ်ကိုလက်တွေ့လောက်ကနေပညာရေးကိုလက်တွေ့လောက်ကပြီးတော့နိုင်ငံတကာကအာဒီအသိမှတ်ပြုထားတဲ့ပညာရေးဆိုင်ရာပညာရှင်တွေကဒါအသုံးမချဘူးဆိုတာဟာကိုယ်နိုင်ငံရဲ့ဒါပညာရေးစနစ်ဟိုကောင်းမွန်ဖို့အတွက်ကိုစံသဟိုပေါ့နော်တကယ်ရှိရလားလို့တော့မှဟိုမင်းတို့ထုတ်ရမလို့ဖြစ်နေတာပေါ့နော
်ဆရာမ
တို့ကမကြသေးခင်ကအဟုတ်ပါဘူ
းဆရာမတို့ကျွန်တော်မေးချင်တာကလက်ရှိသူတို့တကယ်အကယ်၍ပညာရေးထုတ်တက်ဖို့အတွက်လှုပ်ဖို့အတွက်အနေဆိုရနဲ့လှုပ်ဖို့အတွက်ကြုံရတဲ့အကြက်တဲဆိုရင်အဓိကဘာပြေးမြင်ပါလဲဆရာမ
အကြည့်ကတော့ဒါခုနကကျွန်တော်ပညာရေးဆိုင်ရာဟိုပညာရှင်တွေမရှိဘူးနောက်တစ်ခါပညာရေးဆိုင်ရာပညာရှင်တွေနဲ့ပူးပေါင်းလက်တွဲလုပ်တဲ့စံတာမရှိဘူးပေါ့လေ။ဘာကြောင့်လဲဆိုတော့အရင် mindset ပေါ့အရင် mindset အဟောင်းဒါပြီးခဲ့တဲ့နှစ်30နှစ်40ကဟို mindset အဟောင်းနဲ့ပဲအလုံးလုံးနေစေလို့အတွေ့ဒါကျွန်တော်တို့ကြီးကြီးဆိုင်နေရတဲ့အကြီးအဆုံးအခက်ခဲပေါ့နော် mindset လုံးဝမပြောင်းဘူးပေါ့။နိုင်ငံရေးစနစ်နဲ့ကိုက်နေတဲ့ကျွန်တော်တို့ပညာရေးဆိုင်ရာ mindset ရှိမနေဘူးပေါ့ပညာရေးကိုဦးဆောင်နေလူတွေဟာ
ဟုတ်ကဲ့ပါခင်ဗျဆရာမကျေးဇူးပါကျွန်တော်တော့ရှင်ချိုးလှည့်ပြန်ပေးကြပါလေကုဇော်ဝင်းလှိုင်အာရှီပူမျိုးကကုဇော်ဝင်းလှိုင်တူတူတူလေးမင်းများဆွေးနွေးလို့ရပါတယ်ခင်ဗျကုဇော်ဝင်းလှိုင်ကြားပါလားကုဇော်ဝင်းလှိုင်ကြားပါလားအဲကုဇော်ဝင်းလှိုင်မင်းဟု
တ်
ကဲ့တူတူတူတူဆွေးနွေးလို့ရပါတယ်မင်းများလို့ရပါတယ
်ဗျာ
ဟုတ်ကဲ့ဆွေးနွေးလို့မင်းများလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့တူတူပါဗျာပြည်ပြင်ပြောင်းလဲရရလေမင်းတို့ပြန်ကြည့်မယ်ဆိုရင်တော့ဆက်ကနောက်ဆုတ်ပေးဖို့ဟာအရေးကြီးပါလေဗျာသုံးပုံတစ်ပုံမှာတို့ကတို့ဝင်ဆက်နေလို့ပါဗျာ
ဟုတ်ကဲ့အဲဒါပဲထင်တယ်ကျွန်တော်နောက်ထပ်တယောက်ဖိတ်ချက်ပါနဲ့ကိုကျော်မြင့်တင်ကိုကျော်မြင့်တင်ကြားပါလား
အော်ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့တူတူတူလေးဆွေးနွေးမြင်မြန်းလို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်နိုင်ငံမှာပါလဲဆိုတော့ဟိုနိုင်ငံရဲ့ပါတနည်းဒီ NLD အစိုးရရဲ့တနည်းကကာလအင်္ဂလိပ်ကဏ္ဍတွေမှာတော့ပြည်တော်တိုးတက်မှုတွေရှိပါရဲ့နော်အတိအကျစက်မင်းကဏ္ဍတွေရကျွန်တော်တို့ကျွန်တော်တို့မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြတော့ဒီလက်မဲ့ဆက်တရွေးပေါ့နော်ရခိုင်ပြည်နယ်မှာကြတော့ရေလန်းခီးတွေဟိုပေါ့နော်အောက်ကနေရတော့လက်မဲ့ဆက်တရွေးတော့အရင်ဟိုပေါ့ဟိုခက်ခဲတာပေါ့နော်တော့ကျစက်မင်းအမခင်ရရှိဖို့လိုပါခင်ဗျာကျစက်မင်းတွေဟိုပြည်သူတွေပေါ့နော်ကျစက်မင်းဆင်းဝင်ဆက်ကန်တွေတွားတဲ့အခါမှာကျစက်မင်းဆေးဝါးတွေအလုံးလုံးတွေမြောက်ကြီးရှိဖို့လိုပါတယ်ဆေးဝါးအလုံးလုံးလေတော့ကျမကြီးအဆောက်အဦတွေအပြေဝဟိုဆေးဝါးတွေလုံးလုံးရှိဖို့ဟိုနိုင်ငံတော်ဆွဲကထပ်ပို့ဖို့လိုရပါတယ
်ဟုတ်ကဲ့ခင်ဗျာ
အပြေတောက်ကြီးတွေမှာဆိုရင်လည်းကျွန်တော်တို့သဘောရေးစာတွေပေါ့နော်သဘောရွှေလေးစာတွေကဟို ကာလာပေါ်စီကသဘောရိတ်စတန်းကိုအသိအကျအရောတန်ဖိုးရှိတယ်တန်ဖိုးရှိတာပေါ့နော်ဆောက်သူတွေကဘာလဲဆိုတော့ပမာဟောပေါ့ဒီလွေရဆောက်မှုလေးကစမိုက်ကိုတောက်လို့ဖို့တော့လွေပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ခုနပြောလို့ဒီနေ့ဆွေးနွေးပွဲမှာတခြားဒီအချင်းကဏ္ဍတွေပေါ့နော်ဒေဂျီကျမ်းမာရေးတို့လေယာဉ်မြေကိစ္စတွေပြဿနာတွေကတော့အများကြီးပါတူတက်မှုမရှိဘူးတက်နေရဆိုတဲ့အမြင်တွေလည်းအများကြီးပါဒါနဲ့ပတ်သက်လို့ကျွန်တော်အချိန်မီကတော့မဆွေးနွေးနိုင်တာပါအခုကိုကျော်မြင့်တင်ထည့်ပြောသွားတဲ့အတွက်ကျေးဇူးပါခင်ဗျကျွန်တော်ဆရာဦးခမောင်ညိုကိုစီးပွားရေးနဲ့ပတ်သက်လို့ပြန်ပြီးတော့မေးချင်ပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကခုနကဆရာမဒေါ်ညိုအသင်းပြောသွားတဲ့အထက်မှာတော့သူတို့ပညာရေးလောကမှာဦးဆောင်သူတွေရဲ့ minded ပေါ့နော်သူတို့ရဲ့စိတ်ခံယူချက်ကိုသူတန်လျာရှိတယ်ဘလောက်ထိပြင်ပြောင်းလဲလူရဲ့ minded ရှိရလားဆိုတာကျွန်တော်စီးပွားရေးလောကမှာရောစီးပွားရေးဘက်မှာရောဥဆောင်မနေကြတယ်ဥနာဝင်ကြီးဥကြဝင်းဖြစ်စီဝင်ကြီးဥသားမြင့်ဖြစ်စီသူတို့ဘက်ကရော reform minded ပြင်ပြောင်းလဲလူရဲ့ဟို minded စိတ်ဆန္ဒနဲ့သူရဲ့စိတ်ကူးစိတ်တန်းနေဘလောက်ထိရှိရလူရောထင်ပါလဲ
ကျွန်တော်နဲ့ထိတွေ့မိတဲ့လောက်ကတော့သူတို့ကပြင်ပြောင်းလဲခြင်းနဲ့စိတ်ရှိတယ်နောက်ပြန်ပြင်ပြောင်းလဲမှဖြစ်မယ်ဆိုတော့စေတနာလည်းရှိပါတယ်ဒါပေမဲ့သိရှိတိုင်းလုံးလို့မရဘူးသူတို့ကြည်လုံးလို့လည်းမရဘူးเนาะသူတို့အောက်မှာဟလာဟိုအဖွဲ့အစည်းတွေရှိတယ်ဝန်ထမ်းတွေရှိတယ်ယာရှိတွေရှိတယ်အဲ့ဒီတစ်ခုလုံးကိုချွေအောင်ရွေးဖို့ဆိုတာသိပြမလွယ်ဘူ
းဟုတ်ကဲ့ခင်ဗျအဲ့တော့တကယ်တမ်းခုနပြောလို့သူတို့ကဥဆောင်ပြီးတော့မူဝါဒချမှတ်တဲ့လူတွေဖြစ်တဲ့ခါကျတော့မူဝါဒဘိုင်းဆိုင်ရာနဲ့ပတ်သက်လို့ရောဆရာဘာများဝေဖန်လို့လဲ
မူဝါဒဘိုင်းကဒါဟိုတနေ့ကဥကြဝင်ပြောတဲ့ခါကိုသူတော်ဆွေးနွေးနေကြတာများတာပေါ့လေဟိုစီဝိုင်းတိုးတက်တော့မယ်ဆိုတဲ့ကိစ္စလုံနိုင်ကတော့တိုးတက်နိုင်ပါတယ်မမတိုးနိုင်နိုင်ဘူးလို့ပြောလို့မရဘူးသူတော်ပြောသလိုပဲသူ့ဟာကရည်ရွယ်ချက်တွေများနေတော့နိုင်မှမလားအဲ့ဒီရည်ရွယ်ချက်တွေအများကြီးကို accountable board တိုင်းနဲ့စွန့်ရင်ရှိတဲ့သူတွေရှိမှရှိပါမလားဆိုတော့ကျွန်တော်အဲ့ဒီဟာကို
ဟုတ်ကဲ
့ပူပန်တာပါ
ဟုတ်ကဲ့ဆရာမဒေါ်ညိုအသင်းကျွန်တော်စက္ကန့်30လောက်ချိန်ရပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကလက်ရှိပညာရေးနဲ့ပတ်သက်လို့ပေါ့ဆရာမအနေနဲ့ဟိုအနေနဲ့အကြံပြုပြီးတော့ပြောတိုးတက်လောင်းဆိုရင်ဘာကိစ္စမျိုးတွေအဓိကကြိမ်ဖို့လိုပါလဲသူတို့ရဲ့မူဝါဒပိုင်းဆိုင်ရမှာပေါ့
ပညာရေးမှာကလေပညာရေးမှာတော့ဘ ഹു ချုပ်ကံမှုရှော့ပေးရမယ်ပေါ့နော်အခုပညာရေးစနစ်ကအရင်ကအတိုင်းပဲဘ ഹു ချုပ်ကံမှုတအားများနေတယ်အဲ့တော့ကျွန်မတို့အကောင့်တေဘောဂျင်းနဲ့ဒီမိုကရေစီပညာရေးဆက်ရပညာရေးစနစ်ကိုပေးရအောင်ပေါ့နော်အဲ့ပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့လုပ်ရပေါ့အဲ့လိုပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့ရောဘ ഹു ချုပ်ကံမှုကိုရှော့ချဖို့ရောဆိုလို့ရှိရင်အခုရှိနေတဲ့မြို့သားပညာရေးဥပဒေအပါဝင်ဂျန်နဲ့ပညာရေးဆက်သက်ဥပဒေကိုကျွန်မတို့အမြန်ဆုံးပြန်လည်ပြင်ဆင်ပေးဖို့လိုတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
အဒေတာလိုက်ကြောင်းလိုက်ကျွန်မတို့ပညာရေးဆိုင်ရာလွတ်လပ်ခွင့်တွေမဖြစ်မနေပေးရမယ်ဒါမှလည်းနိုင်ငံတော်ကတွားချင်နေတဲ့နိုင်ငံရေးစနစ်နဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုတပံလို့ရမှာပေါ့မဟုတ်လို့ရှိရင်ကျွန်တော်တို့အေဂျင့်နိုင်ငံနေနဲ့တော့မရှင်နိုင်တဲ့ပညာရေးစနစ်ကျွန်တော်တို့ဖြစ်နေလိမ့်မယ်
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒိုင်လီလိုက်အစီအစဉ်အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဆရာဦးခမောင်ညိုဘောဂပိတာဒေါက်တာညိုညိုအသင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျသွားရှင်အားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်
မြန်မာပိုင်းအင်ကာနေညာဒရိုက်လိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမကင်ဖြူထွေးကြီးညာပေးပါမယ်ရှင်အချင်းပတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့မွတ်စလင်နိုင်ငံ6နိုင်ငံကပြည်သူတွေကိုအမေရိကန်ပြည်ထောင်စုတဲ့ပြည်ဝင်ခွင့်ကတ်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုဟန့်တားတဲ့ဒီဖက်ဒရယ်တရားရုံးတစ်ခုရဲ့နောက်ဆုံးဆုံးဖြတ်ချက်ကိုသမ္မတထရမ့်ကထိုးနှက်တုံ့ပြန်လိုက်ပါတယ်။တိုင်းပြည်အတွက်အငြင်းရှိနေတဲ့အခုလိုအချိန်မျိုးမှာခီးသွွာလာခွင့်ကန့်သက်တဲ့အမိန့်ကိုအမတ်ကိုအယူခံတရားရုံးကချက်ပြီးတော့ဟန့်တားအောင်မယ်ဆိုတာကတော့သူမျှော်လင့်ထားပြီးသားပါလို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုဆွမ်းမြစာမျက်နှာမှာဒီကနေ့ရေးသားထားပါတယ်။အမေရိကန်ရှင်းနေဂျိုဂျက်ဆက်ရှင်စ်ကတော့ဒီကနေ့အင်္ဂါနေ့မှာလွှတ်တော်ရှေ့မှောက်ထွက်ဆိုဖို့ရှိနေပါတယ်။အထက်လွှတ်တော်ကော်မတီရှေ့မှောက်မှာရှင်းနေဂျိုဆက်ရှင်စ်အနေနဲ့ရုရှားသံအမတ်နဲ့အဆက်အသွယ်နောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI အကြီးအကဲကိုယာရုကထုတ်တဲ့ကိစ္စမှာပါဝင်ပတ်သက်မှုကိစ္စတွေကိုမေးမြန်းခံရမယ့်အနေအထားရှိနေပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲကတော့ဒီပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံမှာ2016ခုနှစ်ကဒီဝါရဖြန့်ပိုစတာတစ်ခုကိုခိုးယူဖို့ကြိုးစားမှုနဲ့2015နှစ်ချခံထားရတဲ့အမေရိကန်ကောလိပ်ကျောင်းသားတယောက်ကိုမြောက်ကိုရီးယားဆွေရကပြန်လွှတ်ပေးလိုက်ပြီလို့အမေရိကန်နိုင်ငံသားယုံကြည်ရက်စတီလာဆန်ကပြောပါရယ်။ Otto Wambia ကိုထောင်ကနေပြန်လွှတ်ပေးလိုက်ပြီးတော့သူဟာအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီလို့ဝင်ကြီးတယ်လာဆန်ကကြေညာချက်မှာဖော်ပြထားပါရယ်။ Washington Post သတင်းစာထဲမှာတော့သတိမေ့မျောနေတဲ့ Wambia ကိုမြောက်ကိုရီးယားနိုင်ငံတဲကနေစေဝါကုသနိုင်ဖို့အတွက်ကဲထုတ်ခဲ့ရတာလို့ဖော်ပြထားပါရယ်။ Ohio ပြည်နယ်မှာရှိတဲ့သူ့ရဲ့နေအိမ်ကိုဒီကနေ့ညနေပိုင်းမှာ Wambia ပြန်ရောက်မှာဖြစ်တဲ့အကြောင်းနဲ့သူဟာတစ်နှစ်လောက်မေ့မျောနေခဲ့တဲ့အကြောင်း Washington Post သတင်းစာမှာဖော်ပြထားပါရယ်ရှင်။ ။တရင်ချင်းချုပ်ကိုမခင်ဖြူထွေးကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်းမူကမဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေးဖြစ်ပါတယ်။ကျမရှားဖောင်ပါ။ဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ Bio American အသံအင်္ဂါနေ့ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.